Welcome to the Voice of America in Burmese.
မင်္ဂလာပါရှင်မြန်မာတက္ကသိုလ်1380ပြည့်တကူးလာဇန်12ရက်2019ခုနှစ်ဧပြီလ16ရက်အင်္ဂါနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာဘာရဂျန်တက်နေမင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ပြည်သူ့နိုင်ငံပါရီမြို့တော်က Notre Dame ရှေးအောင်ဖျားကြောင်ကြီးမီးလောင်လာမှာပျက်စီးဆုံးရှုံးတာတွေရှိခဲ့ပါတယ်။ရုရှားနိုင်ငံမှာတရှိုးလုံးမှုနဲ့နော်ဝေးနိုင်ငံသားတူကိုရုရှားကထောင်ဒဏ်14နှစ်ချမှတ်လိုက်ပါတယ်။အကြမ်းနဲ့အထိတကြံကာလအတွင်းရန်ကုန်စစ်ဝန်ကြီးကိုလူနာစုစုပေါင်း950ကျော်ရောက်ပြီးပေဆိုးမိရောက်လာသူ၄ဦးရှိတယ်လို့ရန်ကုန်စစ်ဝန်ကြီးကထုတ်ပြန်ထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ပြည်သူ့နိုင်ငံပါရီမြို့ကအထင်ကရရှေးဟောင်းဆောက်ဦးကြီးတခုဖြစ်တဲ့ Notre Dame ဘုရားကျောင်းမိကြီးကျယ်လောင်ခဲ့ပေမဲ့အဓိကအပိုင်းတွေကိုတော့ကာကွယ်လိုက်နိုင်တယ်လို့ဆိုပါတယ်။ပန်ဆန်းမြို့မှာကျင်းပနေတဲ့ဝပြည်နယ်ညင်ချမ်းရင်နှစ်30ပြည့်အခမ်းအနားမှာတိုင်းရင်းသားအဖွဲ့တွေဘက်ကအမြင်သဘောထားတွေဘယ်လိုရှိပါသလဲ
။ UWSA ကတိုင်းရင်းအားရှိတဲ့ပုံမှာသူရဘက်ကလည်းသူ့ကိုလုံးဝကိုထိတွေ့ဘူးပေါ့နော်။သူတို့လှုပ်လှက်ခွင့်
မွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌရဲ့မှတ်ချက်နဲ့အတူတခြားတိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကိုလည်းနှားဆင်ကြရမှာပါ။ရခိုင်ပြည်နယ်မြောက်ဦးမှာတိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရတပ်ကလေကြောင်းအကူတုံပြီးတော့ထိုးစစ်ဆင်တယ်ဆိုတဲ့သတင်းကိုလည်းနှားဆင်ရပါမယ်ရှင်။အဲ့ဒီနောက်မှာတော့ဒကြံတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
ပြည်ထောင်စုပါရီမြို့တော်ကအထင်ကြီး Notre Dame ရှေးဟောင်းဘုရားကျောင်းကြီးမှာတနင်္လာနေ့ကမီးလောင်တာကိုမိသက်သမား400 9နာရီကျော်ကြာကြိုးစားညှိနှိုင်းခဲ့ရပါတယ်။မီးကြောင့်ဘုရားကျောင်းမှာအကြီးအကျယ်ပျက်စီးသွားပေမဲ့အဓိကအဆောက်အအုံပိုင်းကိုကာကွယ်နိုင်လိုက်တယ်လို့ပါရီမီးသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဘုရားကျောင်းရဲ့မျိုးစင်တိုင်ကြီးတစ်ခုနဲ့ကြောက်တုံးအဆောက်အအုံတို့မူလအတိုင်းမပြတ်မစီကျန်ရစ်တာကိုဒီကနေ့တွေ့ရပါတယ်။ဒါပေမဲ့ဘုရားကျောင်းရဲ့ဆယ့်နှစ်ရာစုနှစ်ခေါင်းမိုးနဲ့ထိတ်ချွန်မျိုးစင်ကတော့မီးကြောင်းပြိုကျပျက်စီးသွားပါတယ်။ဘုရားကျောင်းကဘာသာရေးအထွတ်မြတ်ပျက်စီးတွေနဲ့အမှုပညာလက်ရာကြီးတွေပျက်စီးမသွားအောင်ကာကွယ်ပေးခဲ့ကြတဲ့မိသက်နဲ့ရဲတပ်ဖွဲ့ဝင်တွေကိုပါရီမြို့တော်ဝန်အန်ဟီဒယ်ဂိုကကျေးဇူးတင်စကားပြောပါတယ်။ Notre Dame ဘုရားကျောင်းကြီးဟာပါရီရဲ့ဝိညာဉ်ပဲ့တင်ထပ်တဲ့နေရာဖြစ်တယ်လို့မြို့တော်ဝန်ဟီဒယ်ဂိုကပြောပါတယ်။မိရင်းတချိန်တွင်ရဲတပ်ဖွဲ့ဝင်အုပ်နဲ့မိသက်တပ်ဖွဲ့ဝင်တူတန်းရောင်းသွားတယ်လို့မိသက်တပ်ဖွဲ့ကပြောပါတယ်။
ပြည်ကနေ2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားနိုင်ငံကဝင်ရောက်ဆက်ဖက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400နီးပါးရှိတဲ့အစီရင်ခံစာမှာတချို့အကြောင်းအရာတွေကိုဖယ်ပြီးတော့ကြာတာပြည်နေနေမှာထုတ်ပြန်ပေးဆိုပြီးတော့အမေရိကန်တရားရေးဝန်ကြီးဌာနကကြေညာလိုက်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှူးမူလာရဲ့22လကြာစုံစမ်းစစ်ဆေးမှုကိုအသေးစိတ်တည်ကျင်လို့အမေရိကန်ပြည်သူတွေကစတင်ကြတယ်ဆိုပေမဲ့လည်းနောက်ထပ်6ရွေးကောက်ပွဲကာလအတွင်းမှာသူ့အနေနဲ့မှားရတဲ့သရက်တွေနဲ့ဆက်ဆက်တာတွေရှိမနေခဲ့ဘူးဆိုတဲ့အကြောင်းမိခင်သမားဒေါ်နယ်ထရန့်ကတင်းတာနေတုန်းကထပ်ပြီးတော့ပြောခဲ့တာပါ။ပြီးခဲ့တဲ့3ဘတ်တုန်းကတော့မူလာရဲ့စုံစမ်းတွေ့ရှိမှုအစီရင်ခံစာရဲ့အနှစ်ချုပ်စာမျက်နှာ၄မျက်နှာပါတဲ့အနှစ်ချုပ်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကထုတ်ပြန်ခဲ့ပြီးတော့နောက်ထပ်6ရွေးကောက်ပွဲမှာထရန့်အနိုင်ရအောင်လို့ထရန့်နဲ့သူ့အောင်နိုင်ရေးမဲဆွယ်ဖွဲ့တွေကရုရှားနဲ့ပူးပေါင်းကြဆင်းမှုရှိအကြောင်းရှင်းနေချုပ်ကတုံ့တက်ပေမဲ့ထရန့်ကတရားရေးပိုင်းကိုဝင်ဆွဲဖက်ခဲ့ခြင်းရှိမရှိဒီပြုကြမရှိခဲ့ပါဘူး။ထရန့်တရားရေးပိုင်းဝင်ဆွဲဖက်မှုရှိမရှိမူလာစီရင်ခံစာကအတိမပြုနိုင်သေးဘူးဆိုပေမဲ့လည်းရှင်းနေချုပ်ဘားနဲ့ဒုတိယရှင်းနေချုပ် Rod Rosenstein တို့ကတော့တရားရေးပိုင်းဆွဲဖက်မှုနဲ့ထရန့်အပေါ်ဆွဲဆွဲမှာမဟုတ်ဘူးလို့အဆုံးပြတ်ထားကြတာပါ။
ရုရှားတရားရုံးတစ်ခုမှာနော်ဝေးနိုင်ငံသားတူအပေါ်တရှိုးလုံးမှုဆိုင်ရာဆွဲခြင်းနဲ့တကပိအမှုစစ်ပြီးတဲ့နောက်အပြစ်ရှိတယ်ဆိုပြီးထောင်ဒဏ်14နှစ်ပြည်တန်ချမှတ်လိုက်ပါတယ်။ရုရှား FSB ထောက်လိုင်းအဖွဲ့ကစုံစမ်းစစ်ဆေးပြီးတဲ့နောက်အငြင်းစားနယ်ဇက်စုံစမ်းစစ်ဆေးရေးမှူးဟောင်းနော်ဝေးနိုင်ငံသား Frode Borg ကို2019ခုနှစ်ဒီဇင်ဘာလကမော်စကိုမြို့တော်မှာဖမ်းဆီးလိုက်တာလို့ရုရှားအာဏာပိုင်တွေကပြောပါတယ်။အသက်63နှစ်အရွယ် Borg ကိုရုရှားနိုင်ငံရဲ့နျူကလ ியர் ရင်ခုန်သင်္ဘောတွေနဲ့ပတ်သက်လို့တရှိုးလုပ်တယ်ဆိုပြီးရုရှားအစိုးရရှိနေတွေကဆွဆွဲခဲ့တာပါ။ပြုတ်ချက်ဆိုင်ရာအကြောင်းပြချက်တွေပေးပြီးမော်စကိုမြို့တော်တရားရုံးမှာသူ့ကိုတကပိတ်အမှုစစ်ဆေးခဲ့တာဖြစ်ပါတယ်။ဘရော့ကိုပြစ်ဒဏ်ကနေလူရင်းချမ်းသာဝင်ပေးရေးအလားအလာနဲ့ပတ်သက်ပြီးသမ္မတဗလာဒီမီယာပူတင်ကိုပြီးခဲ့တဲ့သတင်းပတ်ကမေးရမှာအယူခံတင်လာနိုင်ခြေကိုသုံးသပ်ဆန်းစစ်တာမလုပ်ခင်တရားရုံးရဲ့ဆုံးဖြတ်ချက်ကိုစောင့်အောင်မယ်လို့ပြောထားပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်အစိုးရကအင်တာနက်ကိုပို့ပြီးတော့ထိန်းချုပ်ဖို့လိုလာတာလို့ဝေဖန်သူတွေကထောက်ပြထားတဲ့အငင်းပွားဝယ်ဥပဒေမူကြမ်းတရက်ကိုရုရှားအောက်လွှတ်တော်မှာတတိယနဲ့နောက်ဆုံးအကြိမ်မဲခွဲဆုံးဖြတ်ပြီးတဲ့နောက်မှာအတည်ပြုလိုက်ပါတယ်။ အစိုးပြထားတဲ့ဥပဒေချမ်းကိုထောက်ခံမဲ့300ခွနမဲ့ကန့်ကွက်မဲ့68မဲ့နဲ့ရုရှားဒူးမလွှတ်တော်ကဒီကနေ့မှတည်ပြလိုက်တာပါဒီဥပဒေကြောင့်ဆန်ဆန်လုံးတီးဖြတ်ပိတ်ပင်တာတွေအသစ်ပြန်ဖြစ်လာမှာကိုဝေဖန်သူတွေကစိုးရိမ်နေတာပါအခုတော့ဒီဥပဒေမူချမ်းကိုအထက်လွှတ်တော်ကပို့မှာဖြစ်ပြီးတော့အထက်လွှတ်တော်ကတည်ပြပြီးရင်တော့ဥပဒေအဖြစ်သမ္မတပူတင်ကလက်မှတ်ရေးထိုးပြထမ်းမှာပါအင်တာနက်အချုပ်အခြာအာဏာပိုင်မှုဆိုတဲ့ဥပဒေအရ website တွေကိုဖွင့်တာအချက်လက်ရယူတာတွေကိုအစိုးရကထိန်းချုပ်ထားတဲ့အစ်စ်တွေကနေပြတ်တန်းသွားမှာတော့ဖြစ်ပါတယ်။ဥပဒေကိုထောက်ခံသူတွေကတော့ Runel လို့ခေါ်တဲ့ရုရှားနိုင်ငံတွင်းသုံးအင်တာနက်စနစ်ပိုးပြီးတော့လွတ်လပ်စေဖို့ဖြစ်တယ်လို့ဆိုကြပါတယ်။ဒါအပြင်ဖြစ်လာနိုင်ခြင်း cyber တိုက်ခိုက်မှုတွေကနေရုရှားနိုင်ငံကိုကာကွယ်ဖို့ဖြစ်တယ်ဆိုပြောလည်းပြောထားပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုကနေအင်္ဂါညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မင်္ဂလာတို့မြန်မာနိုင်ငံတဝမ်းဒေသအများပြားမှာ၄ရက်ကြာဆင်နွှဲလာကြတဲ့မဟာဒကြံပွဲတော်ကတော့ဒီကနေ့ပြီးဆုံးသွားပါပြီ။လူပေါင်းများစွာပါဝင်ဆင်နွှဲတဲ့မဟာဒကြံပွဲတော်ဖြစ်တာနဲ့အညီထိခိုက်ဒဏ်ရာသေဆုံးတဲ့ဖြစ်ရပ်တွေလည်းရှိပါသေးတယ်။မဟာဒကြံအကြိုနေ့ကနေအကြံနေ့အထိရန်ကုန်ပြည်သူစေုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက်955ဦးရှိပြီးသေဆုံးရောက်ရှိသူ9ဦးရှိတယ်လို့ရန်ကုန်ပြည်သူစေုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒီကနေ့အတက်နစ်စီးရင်ကိုတော့မတွေ့ရသေးပါဘူး။မန္တလေးတိုင်းမှာတော့တကြံအကြိုနေ့ကနေအကြံနေ့အထိသုံးရတာကာလတွင်လူ23ဦးသေဆုံးပြီး300ကျော်ဒဏ်ရာရတယ်လို့မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကကိုးကားပြီးပြည်တွင်းသတင်းတချို့မှဖော်ပြပါတယ်။တနင်္လာနေ့မနက်ပိုင်းကချင်းတွင်းတကြံပွဲတော်ကိုသွားတဲ့လူ35ဦးပါဆက်လက်နှိမ့်ယူတာကြောင့်သေဆုံးသူရှိပေမဲ့အရေအတွက်အတိအကျကိုတော့မသိရသေးဘူးလို့ပြည်တွင်းသတင်းတွေမှဖော်ပြကြပါတယ်။အကြံနေ့တုန်းကလည်းနတ်မောက်မြို့မှာရင်းချောင်းနဲ့တကြံရေကစားပြီးပြန်လာတဲ့ကားတစ်စီးတိမ်ပေါက်ပြီးတော့16ယောက်တဲ့မင်းဒဏ်ရာရသွားတယ်လို့သတင်းတွေမှဖော်ပြပါတယ်။ရန်ကုန်မြို့အင်းရကောင်မောင်မှာအလှဆင်ထားတဲ့ပဋိဌိတွေကိုလူတချို့ကတကြံအကြက်နေမှာဖြုတ်ယူသွားကြပြီးတဲ့နောက်ဒီကနေ့အတက်နေမှာတော့ထီအစ်စ်တွေပြန်ဆင်ထားပါတယ်။ရန်ကုန်မြို့အပါအဝင်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာလမ်းလျှောက်တကြံအဖြစ်နေရာတချို့ကိုတတ်မှတ်ပြီးဆင်နွှဲကြတာဒီနေ့မှာပိုများလာတယ်လို့နိုင်မဲကျော်အင်းလေးကံမှာလည်းရေးပေါ်တကြံပွဲတော်ကိုပထမဆုံးအကြိမ်ဖြစ်ဆင်နွှဲကြပါတယ်။ရန်ကုန်မြို့လေးမှာကားနဲ့လှည့်လည်ပြီးတန်ကြပ်ထူးဖြော်ပြတဲ့အဖွဲ့တွေကဒေါင်းတို့မျိုးဆက်ចောင်းသားလူငယ်တန်ကြပ်အဖွဲ့ဝင်၄ဦးကိုရန်ကုန်နဲ့စစ်ဌာနချုပ်ကတရားလိုလိုပြီးဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့မရန်ကုန်ရဲစခန်းမှာတရားစွဲထားပါတယ
်။ပါကစ္စတန်နိုင်ငံဘတ်ရှဝါမြို့ကလူကုန်ထံရဲခွဲတစ်ခုမှာ18နာရီကြာတိုက်ပွဲတစ်ခုအတွင်းမှာစစ်သွေးကြော5ရောက်ကိုပါကစ္စတန်ကျန်းဖတ်ဝါဒတံပြန်နှင်းနှီးတပ်ဖွဲ့တွေကတုံ့ပြန်လိုက်တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကဒီကနေ့မှကြေညာလိုက်ပါတယ်။သတင်းပေးချက်တစ်ခုအရဟာယာထဘတ်နီလူနေရဲခွဲကစစ်သွေးကြော၄ပုံနေတယ်လို့တံပြန်ရှိတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကတင်းလာနေကြပိုင်းတော့ကဝင်းစီရင်တိုက်ပွဲဖြစ်တာပါ။အိမ်မှာစစ်သွေးကြော၅ယောက်ဟာလက်နက်ခဲယမ်းတွေဖောက်ခွဲရေးပစ္စည်းတွေအများပြားနဲ့ခလုံးနေတာလို့တာဝန်ရှိသူတွေကပြောပါတယ်။စီးနေတိုက်ခိုက်တဲ့ရဲတပ်ဖွဲ့ကိုစစ်သွေးကြော၏ဘက်ကအပြင်းထန်ပြန်ပစ်တာကြောင့်ရဲတပ်ဖွဲ့ဝင်တယောက်သေဆုံးပြီးတော့တခြား၂ယောက်လည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။ဒဏ်ရာရသူတွေထဲမှာအရက်သားအမျိုးသမီး၂ယောက်လည်းပါဝင်ပါတယ်။နောက်ပိုင်းမှာတော့ကြီးတပ်ကွန်မန်ဒိုတွေကအရက်ဖက်လုံခြုံရေးတပ်ဖွဲ့နဲ့အတူပူးပေါင်းတိုက်ခိုက်ပြီးတော့တိုက်ပွဲဟာဒီကနေ့နေ့လယ်ပိုင်းထိဆက်ဖြစ်နေရပါ။ဆမင်းတကြီးပေါ်မှာနဲ့အိန္ဒိယကတချို့နေရာတွေမှာဖောက်ခွဲပစ္စည်းကီလိုဂရမ်50လောက်သိမ်းပြီးတယ်လို့တိုက်ပွဲဆုံးတက်ပြီးသိမ်းကြခဲ့ပါပဲ။ရဲတပ်ဖွဲ့ကတင်းတောက်တွေကိုပြောပါတယ်
။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမဲဆွယ်စည်းဝေးတွေအပြိုင်ဆိုင်လုပ်နေကြကြပါပဲ။လက်ရှိအာဏာရပါတီနဲ့အဓိကအတိုက်ခံပါတီတို့ကခေါင်းဆောင်တချို့ကိုမဲဆွယ်စည်းဝေးတွေမလုပ်ရဘူးလို့ယာယီပိတ်ပင်တမ်းမြစ်လိုက်ပါတယ်။အနာယဘာရတီးယားဂျနတာပါတီကထိတ်တန့်ခေါင်းဆောင်2ယောက်နဲ့အတိုက်ခံဘာဟုဂျန်ဆမတ်ပါတီကခေါင်းဆောင်1ယောက်အဲ့ဒီပါတီနဲ့မဟာမိတ်ဖွဲ့ထားတဲ့ပါတီတခုကခေါင်းဆောင်1ယောက်တို့ကိုယာယီပိတ်ပင်လိုက်တာပါ BJP ပါတီရဲ့အတိုက်ခံတွေဟာတမန်တော်မိုဟာမက်ရဲ့တမတ်တော်ဆက်သူအာလီကိုယုံကြည်သူတွေဖြစ်ပြီးမိမိတို့ကတော့ဟိန္ဒူနတ်ဘုရားတစ်ပါးဖြစ်တဲ့ဘာဂျရန်ဘာလီကိုယုံကြည်သူတွေဖြစ်တယ်လို့ထင်ရှားတဲ့ဟိန္ဒူဘာသာရေးဆရာတူဖြစ်သူယိုဂီအာဒီတ္ယနတ်ကပြောတာကြောင့်ဒီကနေ့ကစပြီးသူ့ကို3ရက်ကြာမဲဆွယ်စည်းရုံးခွင့်ပိတ်ပင်ခံရပါတယ်။ဒီပြောဆိုချက်ဟာအလွန်အမင်းထိခိုက်စော်ကားတာဖြစ်ပြီးဘာသာကွဲတွေကြားမှာအမုန်းတရားပွားတဲ့အခြေအနေရောက်သွားနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါတယ်။ဘာဟုဂျန်ဆမတ်ပါတီကခေါင်းဆောင်တူဖြစ်သူမာယာဝါဒီက BJP ကိုအနိုင်ရဖို့သူတို့ပါတီနဲ့မဟာမိတ်ပါတီကိုမဲပေးဖို့မွတ်စလင်တွေကိုမဲဆွယ်ပြောဆိုတဲ့အတွက်ပိတ်ပင်ခံရပါတယ်။မာယာဝါဒီရဲ့ပါတီနဲ့မဟာမိတ်ပါတီကခေါင်းဆောင်တူဖြစ်သူအာဇမ်ခန်ကတော့ BJP ပါတီကသူ့ရဲ့ပြိုင်ဘက် ဘောလီဝုဒ်ရုပ်ရှင်မင်းသမီးတဦးဟာခါကီအောက်ခံပေါင်းပြီးဝတ်ထားတယ်ဆိုပြီးပြောတာကြောင့်ပိတ်ပင်ခံရတာပါ။အိန္ဒိယရွေးကောက်ပွဲတွေကိုဧပြီလ7ရက်နေ့ကနေမေလ19ရက်နေ့အထိအဆင့်80ဆင့်ခွဲပြီးကျင်းပနေတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဧပြီလ19ရက်ဗိုလ်နူးနေ့မှာကျင်းပတော့မှာဖြစ်ပါတယ်။ရွေးကောက်ပွဲနေ့မတိုင်ခင်3ရက်လောက်ကစပြီးတော့မဲဆွယ်စည်းရုံးတွေကိုအဆုံးသတ်ထားရတာဖြစ်ပြီးတော့မဲဆွယ်စည်းရုံးနဲ့ဆိုင်းပုတ်တွေကိုတာဝန်ရှိသူတွေကလိုက်ဖြုံနေပြီဖြစ်တယ်လို့မဲဆွယ်စည်းရုံးနဲ့ထုံးလွှင့်ချက်တွေကိုလည်းပိတ်ပင်တားမြစ်ထားပါတယ်။သမ္မတရွေးကောက်ပွဲအတွက်လက်ရှိသမ္မတဂျိုကိုဝီဒိုဒိုဂျိုကိုဗီလို့ခေါ်ကြတဲ့သူနဲ့သူ့ပြိုင်ဘက်ပရာဘိုဆူဘီယန်တိုတို့ရှင်ပြိုင်ကြမှာဖြစ်ပြီးတော့ရွေးကောက်ပွဲမတိုင်ခင်သူတို့နှစ်ယောက်ကြားစကားစစ်တိုးပွဲ9ကြိမ်လုပ်ခဲ့ရမှာဘသူမှအသာမရဘဲနဲ့ဒဏ်တူရှိခဲ့တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဒါမဲ့လူဒုစစ်တမ်းတွေမှာတော့ပရာဘိုကဝီဒိုဒိုထက်လူဒုထောက်ခံမှု20ရာခိုင်နှုန်းထိနည်းနေရကိုတွေ့ရပါတယ်။ဝီဒိုဒိုဟာဒုတိယကြိမ်သမ္မတတက်တန်းအတွက်အနိုင်ရဖို့အလားအလာကောင်းနေပြီးတော့အဲ့ဒီတက်တန်းပြီးရင်တော့အခြေခံဥပဒေပါပြဋ္ဌာန်းချက်အရတက်တန်းနှစ်ကြိမ်ထပ်ပိုးပြီးတော့ထမ်းဆောင်ွေးမရှိတဲ့အတွက်2024ခုနှစ်မှာသူ့ရဲ့သမ္မတတက်တန်းအဆုံးသတ်မှာဖြစ်ပါတယ်။မဲသွားပြည့်ရဲ့သူအရေးအတွက်အသိအများမဟုတ်ဘူးဆိုတာကိုလည်းလူလူစစ်တမ်းတွေမှာတွေ့ထားရပါတယ်
။ထိုင်းပင်လယ်ကွေ့ပင်လယ်ပြင်ထဲမှာကမ်းခြေကနေမိုင်ပေါင်း138မိုင်နီးပါးရေကူးလာတဲ့ခွေးလေးတစ်ကောင်ကိုကမ်းလွန်ရေနံတွင်တူးလှုပ်သားတွေကတွေ့တဲ့အတွက်ကယ်တင်လိုက်ပါတယ်။Chevron Thailand ရေနံစမ်းသပ်တူးစင်ပဲ UDP ရေကူးလာနေတဲ့ခွေးလေးကိုသူအလုလုံနေတဲ့ရေနံတူးစင်ပချံကနေတောက်ကြနေမှာတွေ့လိုက်တာလို့ရေနံတွင်းတူးလှုပ်သားတူဖြစ်တဲ့ WDSEC Fire Law က ABC သတင်းဌာနကိုပြောပါတယ်ရေနံတွင်းလှုပ်သားတွေကကြိုးတချောင်းကိုခွေးလေးရဲ့လေဘက်မှာပတ်ပြီးဆွဲတင်ပြီးတော့ကယ်ဆယ်လိုက်တာပါခွေးလေးဟာငါးဖမ်းဆက်လီပေါ်ကနေပြုတ်ကြတာဖြစ်မယ်လို့ရေနံတွင်းတူးလှုပ်သားတွေကခံမှန်းကြတဲ့အကြောင်း Fire Law ကပြောပြီးခွေးလေးကိုတေကံမရောက်လို့မြန်မာလိုအဓိပ္ပာယ်ရမယ်ထိုင်းဘာသာနဲ့ဘူးရော့လို့နာမည်ပေးထားကြပါတယ်ခွေးကလေးဟာထိုင်းတောင်ပန်းဆောင်ကလာစေကံမြို့ကိုတနင်္လာနေ့ကပြန်ရောက်သွားပြီဖြစ်ပြီးအဲ့ဒီဒေသကတရစ္ဆန်ကာကွယ်ရေးအဖွဲ့ကိုပို့လိုက်ပြီးတဲ့နောက်အခြေအနေကောင်းနေပြီလို့ပြောပါတယ်ကမ်းခြေကိုပြန်ရောက်လာချိန်မှာခွေးလေးဟာအခြေအနေကောင်းနေဖို့ရောက်ပြီးပါယာလောကသူ့မွေးစားဖို့စီစဉ်ထားတယ်လို့ပြောပါတယ်ဗီယက်နမ်နိုင်ငံအလယ်ပိုင်းမှာမက်သမ်ဖက်တမင်စိတ်ကြွစီတန်ဝက်ကျော်ကိုဗီယက်နမ်ရဲတပ်ဖွဲ့ကဖမ်းမိလိုက်ပါတယ်စိတ်ကြွစီသုံးဆွဲတာပိုများလာနေတဲ့ကွန်မြူနစ်ဗီယက်နမ်နိုင်ငံမှာအခုဖမ်းမိတဲ့မူအစီပမာဏဟာမကြသေးခင်နှစ်တွေအတွင်းအများဆုံးဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးပြည်သိနိုင်ငံရှေးဟောင်းဖျားကြောင်ကြီးတခုမီးလောင်ကျွမ်းခဲ့တဲ့အကြောင်းကိုပြောပြမှာပါပြည်သိနိုင်ငံကသမိုင်းဝင် Notre Dame ဖျားရှိခိုးကြောင်ကြီးတနင်္လာနေ့နောက်ပိုင်းကမီးလောင်သွားတဲ့အတွက်ပြည်သိနိုင်ငံသားတွေပါဝင်ကမ္ဘာတဝန်းကပြည်သူအများအပြားလဲတောကရောက်ခဲ့ကြပါတယ်ဖျားကြောင်ရဲ့ပင်မအဆောက်အဦကြီးနဲ့အတွင်းပိုင်းကအရေးပါတဲ့အမှုပညာလက်ရာတွေပျက်စီးမသွားဘူးလို့ပြည်သိမိသားတပ်ဖွဲ့ကအင်္ဂါနေ့မှာပြောပါတယ်ခရစ်တော်ရှင်သန်ထမြောက်ခြင်းထိတ်မှတ်ဖြစ်တဲ့ Easter ဖျားဝိပုပွဲမကျင်းပခဲ့မှာအထင်ကရဖျားကြောင်ကြီးအခုလိုမီးလောင်သွားတဲ့အတွက်Paris မြို့ကန်တွေနဲ့ဖျားချောင်းကိုမျက်နှာသူတွေကြားပူဆွေးတော့ကရောက်နေကြတဲ့အကြောင်း VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုကိုစော်ဝင်းလိုင်ကတင်ပြပါမရှင်
။တတန်းအဖြစ်နှစ်ပေါင်း850လောက်ရှိလာပြီဖြစ်တဲ့ Paris မြို့ကကဘာကျော် Notre Dame ဖျားချောင်းကြီးမိလောင်နေတာကိုရာနဲ့ချီတဲ့ပြင်သစ်နိုင်ငံသားတွေတနင်္လာနေ့ညနေပိုင်းမှာတွားရောက်ကြည့်ရှုခဲ့ကြပြီးတချို့လဲကြည်နေရင်ကမျက်ရည်ကျခဲ့ကြပါလေ။ဒီဖျားချောင်းကြီးဟာ16ရာစုနှစ်ကဖြစ်သွားခဲ့တဲ့ဝေဂွေနိုစူပူအုံကြွမှုကြီးနဲ့ပြင်သစ်တော်လှန်ရေးကာလတွေတုန်းကဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေမှာထိခိုက်ပျက်စီးမှုမရှိခဲ့ပေမဲ့တင်းတင်းလာနေကလောင်တဲ့မီးကိုတော့မလွန်ဆန်နိုင်ခဲ့ပါဘူး။ဒီမီးလောင်မှုအတွက်ကမ္ဘာကောင်းဆောင်တွေကစင်မကောင်းဖြစ်မိကြောင်းပြောဆိုနေကြသလိုပြင်သစ်သမ္မတအမန်ဒွယ်မက်ခရွန်ဟာလည်းတမ်းပြီကိုအရေးပါတဲ့မိန့်ခွန်းပြောကြားမဲ့အစီအစဉ်ကိုဖျက်ပြီးမီးလောင်တဲ့နေရာကိုချက်ချင်းတွားရောက်ကြည့်ရှုခဲ့ပါတယ်။အတွင်းပိုင်းကပျက်စီးသွားတဲ့နေရာတွေအပါအဝင်ဖျားရှိခိုးကြောင်ကြီးပြန်လည်မွမ်းမံပြင်ဆင်မှုအတွက်နိုင်ငံတကာအသံဝိုင်းကကူညီပံ့ပိုးပေးကြဖို့ညတကောင်လောက်မှာတမ်းပြီကိုပြောကြားခဲ့ပါတယ
်။ Madame le maire de Paris était avec nous toutes ces heures. Et dès les premières flammes, je sais son émotion.
ဒီဖျားကြောင်ကြီးကိုကျွန်တော်တို့အားလုံးတူတူကပြန်လဲတိဆောက်ကြမယ်ဆိုတာကိုအလေးနဲ့ပြောကြားလိုပါတယ်။ဒီဖျားကြောင်ဟာပြင်သစ်နိုင်ငံရဲ့ကံကြမ္မာဖြစ်နိုင်ပါတယ်။ဒါကြောင့်ဖျားကြောင်ကိုလာမယ့်နှစ်တွေအတွင်းပြည့်ပြည့်မွမ်းမံသွားမှာပါ။ဖြစ်အောင်လုပ်ဖို့ကျွန်တော်တို့ဂရုပြုပါတယ်။မနက်ပိုင်းအင်္ဂါနေ့ကစလို့နော်တာတင်းဖျားကြောင်ကြီးကိုပြည့်ပြည့်ရေးအတွက်နိုင်ငံလုံးတိုက်တာနဲ့ရန်ပုံကိုရှာပါမယ်။နိုင်ငံခြားကလည်းလူတွေကောက်ပါမယ်။တော်ဆုံးလူတွေကိုခေါ်ပြီးတော့ပြန်လဲတိဆောက်သွားမှာပါ Notre Dame ဖျားကြောင်ကြီးပြန်လဲတိဆောက်သွားဖို့ပြည်သိနိုင်ငံသားတွေမျှော်လင့်ထားသလိုဒါကကျွန်တော်တို့ရဲ့တမိုင်းကျွန်တော်တို့ရဲ့ကံကြမ္မာလည်းဖြစ်ပါတယ
်မိအရှင်ကြောင့်ဖျားကြောင်ခေါင်မိုးပေါ်မှာရှိနေတဲ့ခေါင်ကျွန်းကြီးကြိုးကျသွားခဲ့ပါတယ်တင်းနယ်လာနေညနောက်ပိုင်းမှာ မိကိုငိမ့်တက်ပြီးချိန်မှာတော့ပဲရစ်မြို့ကနေဖျားကြောင်းအနီးကိုသွားပြီးပြောင်းနိုင်မီထွန်ပြီးဝုတ်ပြုတ်ဆူတောင်းခဲ့ကြတာမှာအဲ့ဒီထက်မှပါဝင်သူပဲရစ်မြို့ကန်ကယ်ရိုလင်းဂျူလီယန်ကသူ့ခံစားချက်ကိုအခုလိုပြောပြခဲ့ပါတယ
်။ Je pense que nous devons devenir une nation et non plus une nation.
ကျမတို့တနိုင်ငံလုံးစိတ်မကောင်းဖြစ်ပြီးတော့ခံစားနေကြပါတယ်။ဒီနေ့မှာသမ္မတအမ်မနျူအယ်မက်ခရွန်မင်ခုံမပြောနိုင်ဘူးဆိုရင်တော့ကျမတို့ကိုယ့်ဟာကိုယ်ပဲပြောကြပါလိမ့်မယ်
။ပဲရစ်မြို့မှာလက်ရှိအခြေချနေထိုင်နေတဲ့အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကလီဆာဆူစမန်ကလည်းဒါဟာအင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ရပ်တစ်ခုလို့ပြောပါတယ
် It's horrible. I mean it really is the center of Paris and
ဒါဟာ Paris မြို့လေကောင်ကြီးမှရှိနေတာဆိုတော့စိတ်မကောင်းစရာပါပဲရှင်။ကျမအခမ်းအနားငယ်ချင်းနဲ့ရှိနေတဲ့အချိန်ဖြစ်သွားတာပါ။လူတိုင်းအတွက်ထိခိုက်နာကျင်စေတဲ့ဖြစ်ရပ်ပါပဲ။သူတို့ကတော်တော်လေးစိတ်မကောင်းဖြစ်နေကြတယ်။ကျမလည်းထိုနည်း၎င်းမှာပဲဖျားရှိခိုးချောင်းပေါ်ကခေါင်းချွန်းကြီးပြုတ်ကျသွားတာကိုတွေ့လိုက်ရတာတကယ်ဝမ်းနည်းစရာကောင်းပါတယ်။
မိသက်သမား400လောက်ကမိငိမ့်မှု4နာရီလောက်ကြိုးစားခဲ့ပြီးတဲ့အခါမှာတော့မိသက်သမားတယောက်အပြင်းထန်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။မိမလောင်ငယ်ရက်ပိုင်းနဲ့အတွင်းဖျားရှိခိုးကြောင်းကြီးကိုပြုတ်ပြင်မွန်မှန်နေတာကြောင့်အဲ့ဒီပြုတ်ပြင်မှုတွေကနေမိဆလောင်သလားဆိုတဲ့ထင်ကြီးပေးပြောဆိုမှုတွေထွက်ပေါ်နေပါတယ်။ပြင်သစ်အစိုးရရှိနေကတော့ဒီမိဟာသူ့အလိုလိုလောင်တဲ့မိအဖြစ်လောလောဆယ်သတ်မှတ်ထားကြောင်းပြောဆိုထားပါတယ်။အခုချိန်မှာတော့မိဘယ်ကဆလောင်နေဆိုတဲ့ဖြစ်ရမှန်ကိုသိနိုင်ဖို့စုံစမ်းစစ်ဆေးနေကြဆဲဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုင်းပြောပြသွားတာပါရှင်အခုဝပြည်ငင်းချင်ရင်230ပြည့်ပြီဆိုတဲ့အကြောင်းနားဆင်ကြရမှာပါဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းချင်ရေးတိစားမှု230ပြည့်ပွဲတော်ကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာဝပြည်နယ်ဟာအများကြီးတွတ်တက်ပြောင်းလဲလာခဲ့တဲ့အကြောင်းနဲ့ဒီတွတ်တက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့အကြောင်းသုံးသပ်ကြပါတယ်တစ်ဆက်တည်းမှာပဲအဲ့ဒီလိုတွတ်တက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့ဆိုရင်ငင်းချင်ရေးအတွက်စိုးရိမ်စရာကောင်းတယ်လို့လည်းတွက်ဆတာရှိပါတယ်လက်ရှိပန်ဆက်မျိုးကိုရောက်နေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပန်ဆက်မျိုးကနေသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တဲ့230ပြည့်ပွဲတော်ကိုဒီလ16ရက်နေ့နဲ့18ရက်နေ့တွေမှာကျုံမြန်မာနယ်စပ်ပန်ဆန်းမြို့မှာကျင်းပမှာဖြစ်ပါတယ်ဒီခမ်းနားကိုတိုင်းသာလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတက်ရောက်လာကြရမှာကရင်မျိုးသားအစည်းအရုံး KNU ရဲ့ဗဟိုကော်မတီဝင်ဘရိုမန်းကြီးမောင်ကပါဆန်းမျိုးရဲ့လက်ရှိအခြေအနေအပေါ်အခုလိုပြောဆိုပါတယ
်ပါဆန်းကလွန်ခဲ့တဲ့82ခုနှစ်ကကျွန်တော်ရောက်ခဲ့တယ်တဲဆုပ်ကလေးတွေပဲရှိတယ်သခင်ပသိတိတော်မှာတဲဆုပ်ကလေးနဲ့နေရတာအောက်ဆီဂျင်ဘူးနဲ့ကျွန်တော်သခင်ပသိတိကိုကိုယ်တိုင်တွေ့ခဲ့တယ်ကေအန်ယူကလွတ်လိုက်လို့ကျွန်တော်လာဒါမြေအောက်အနေနဲ့ကျွန်တော်လာတွေ့ခဲ့တယ်အရင်တော့ဘာမှမရှိဘူးဒီဟာတော်ကြီးတွေပဲနော်နှစ်30မှာဒီလိုဖြစ်လဲဆိုတာဘကပတွေလည်းဒီမှာအခြေမဆိုင်နိုင်နေဆိုတာတိုင်းသားတွေအပေါ်မှာမကန်တဲ့ policy ကိုမကျေသုံးနိုင်လို့ဘကပတွေအခုပျောက်ဆုံးသွားတာဒီနေ့ဝါမျိုးသားတဲ့ဒီလိုကိုချီတာဘောကိုရပြီးဖွံ့မျိုးတွေ့တဲ့ဆိုတာသူတို့ရဲ့မှန်ကန်တဲ့ policy တရားကိုချနိုင်လို့ဒီလိုတိုးတက်တာပဲဒီပုံမှာရောမူရီတာဖြစ်တယ
်ချင်းမျိုးသားတက်ဦး CNF ကဗဟိုအလုံးမှုဆောင်ကော်မတီဝင်ဘုံဘူးကြီးဆော်လမွန်ကတော့လက်ရှိပန်ဆန်းမျိုးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တိုင်းသားဒီနေမီတွေတော်တော်ရောက်ခဲ့တယ်ဒါဒီနေမီရောက်တော့ကျွန်တော်စိတ်မှာတော်တော်လေးကိုအားရစေနှက်မိသွားတယ်သူတို့ကသူတို့ကသူတို့လွတ်လွတ်လပ်လပ်ပေါ့နော်အုတ်ချိုးတဲ့စီမံခန့်ခွဲတဲ့ရှာဖွေတဲ့စားတော့တယ်အဲ့ဒီနေရာမှာဒီနေရာရောက်လာတော့လည်းဒီအဆောက်အဦတွေကစပေါ့ကျွန်တော်တို့ဒီမြန်မာနိုင်ငံတိုင်းသားတွေဒီတိုင်းထဲမှာတော့တူအောင်တူလှုပ်ချင်းအဖြစ်ဒီလိုရပါလားဆိုတဲ့ဟာလေးပေါ့နော်အဲ့ဒါလေးတွေကျွန်တော်စိတ်ထဲမှာတော်တော်ခံစား
ပတ်စံမျိုးရဲ့တူးတက်တဲ့အခြေအနေပေါ်မှာတော့ဘုံမူကြီးဆော်လမွန်ကအခုလိုဆက်ပြောပါတယ်
ကျွန်တော်အမေတော့တို့လူကြီးတွေနဲ့လည်းဆွေးနွေးခြင်းအဖြစ်ကျွန်တော်တိုင်းသားကောင်းဆောင်တခြားလူတွေနဲ့ဆွေးနွေးခြင်းအဖြစ်တို့ကဒီလက်နဲ့ပေါ့နော်လက်နဲ့ရင်အားလူရင်အားတိစောက်နိုင်တဲ့တွဲမုံဒီလူလူချင်းတွေရသွားတယ်ကျွန်တော
်မြန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့တက်အင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးဖြစ်သွားရင်ငင်းချင်းလုပ်ငန်းစဉ်တွေဟာပုံမဝေးကွာသွားနိုင်ကြောင်းတုံ့သက်ပါတယ်
ကျွန်တော်မြင်တာကတော့เนาะ UWSA ကတိုင်အားရှိတဲ့ပုံမှာเนาะစဖက်ကအစိုးရဘက်ကလည်းသူ့ကိုလုံးဝကိုမထိဘူးเนาะမထိသေးဘူးပေါ့နော်သူတို့လွတ်လပ်ခွင့်ခွင့်ရတဲ့အများကြီးရတာအဲ့ဒီယူဆမျိုးကကျွန်တော်တွေ့ရင်တိုင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးเนาะအဲ့လိုပေါ်မှာတိုင်းသားတွေဘက်ကခံယူမိသွားရင်အားလုံးကလက်နဲ့အင်အားပေါ်ပါမယ်တိုင်းအရှိဘောပေါ့နော်အဲ့ဒါကိုပဲကြိုးပမ်းတိစောက်ရင်ကျွန်တော်ဒီငင်းချင်ရေးကိစ္စပို့ပြီးတော့ရှေ့ဝေးသွားနိုင်တယ်
မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့မှဝါဒီသွေးစည်းညီညွတ်ရေးပါတီ UWSP UWSA ဟာအင်အားအတောင်တင်းဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးငြိမ်းချမ်းရေးရယူခဲ့တဲ့နောက်ပိုင်းမှာအစိုးရတပ်မတော်နဲ့တိုက်ပွဲကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပါဘူးလက်ရှိကျင်းပမဲ့နှစ်30ပြည့်ပွဲတော်ကိုအစိုးရကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒေသခံတိုင်းရင်းသားပြည်သူတွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်ပွဲတော်မစတင်မီရိုးရအကနဲ့စီရေးပြလေ့ကျင့်တဲ့အချိန်မှာပါဝင်သူတွေနဲ့လာရောက်အားပေးကြည့်ရှုတဲ့အပိယိတ်တဟာတောင်းကနန်းအထိရှိနိုင်ကြောင်းခံမှန်းကြပါတယ
်။ကိုမိုးစောပြောပြခဲ့တာပါရှင်။အခုတခါတော့တိုက်ပွဲဖြစ်နေစေရခိုင်မြောက်ပိုင်းကအခြေအနေကိုအလှည့်ပေးပါမယ်ရှင်။မြန်မာနိုင်ငံတဝန်းရိုးရတကြံရေသပင်ပွဲတော်တွေဆင်နွှဲနေကြတဲ့အချိန်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာတော့အစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီမနေ့မြောက်ဦးနယ်မင်းပြားနယ်အဆက်ပန်းမြောင်းရှိချောင်းဘက်မှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးအစိုးရတပ်ကလေချောင်းအကူ၃တိုက်ခိုက်တာတွေရှိတယ်လို့ AA ဘက်ကပြောပါတယ်တိုက်ပွဲတွေကြောင့်ဒေသတွင်းကြေးရွာလူလူကြားစိုးရိမ်မှုတွေလည်းတိုးလာနေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြောက်ဦးမြို့နယ်နဲ့မင်းပြမြို့နယ်ဆက်ပန်းမြောင်းရှိချောင်းဘက်မှာစစ်မတော်နဲ့ AA ဖွဲ့တို့စိုက်ပွဲပြင်းထန်စွာဖြစ်နေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
မနေ့ကနေခွေလောက်ကစားပြီးတော့ဒီမြောင်းမြုံနေနဲ့မင်းမြောင်းမြုံနေအစပေါ့နော်အဲ့ဒီပန်းကောင်းရှည်ချောင်းထဲမှာအဲ့ဒီမှာတိုက်ပွဲဖြစ်နေတာရှိတယ်ကြာနော်တိုက်ပွဲကအဲ့မှာပြင်းပြင်းထန်ထန်ဖြစ်နေတယ်နောက်ဆုံးရရှိတဲ့တင်းရဆိုရင်တော့ဗမာစစ်ကြပ်ကအဲ့မှာဒီ30ဝန်းကျင်လောက်ကြာဆုံးနေပြီဆိုပြီးတော့သိရတယ်ကြာအဲ့မှာဒီလေချောင်းကနေပြီးတော့ဒီ Jet Fighter 2စီးနဲ့လာပြီးတော့သူတို့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်ရဟယင်တင်တဲ့လေအဲ့ဒီမှာဒေတာတွင်တိုးတောင်တွေကိုရန်တမ်းပြီးတော့ပြစ်ခတ်နေတာရှိတယ်ကြ
။ဒီတကြံသက်နေ့ပန်းမြောင်းရှိချောင်းတိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်ကြဆုံးမှုများပြားတယ်လို့ရခိုင်တပ်တော်ဘက်ကပြောဆိုနေတယ်လို့ VOA အနေနဲ့သိချာသိမပြုတ်နိုင်သေးပါဘူး။ဒီနေ့မနေ့ပန်းမြောင်းရှိချောင်းတွင်နှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ရမှာတော့အနီးအနားကျောင်းတောင်ရွာသားတွေကြောက်လန့်နေကြတယ်လို့မြောက်ဦးမြို့ခံကိုအောင်ထွန်းကပြောပါတယ
်။လက်နက်ငီတန်ရောလက်နက်ကြီးတန်ရောတရဆက်ကြောင်းနေရတယ်တောင်တန်းတွေပေါ့။ကျောင်းတော်ရွာသားတွေကတော့လုံးလုံးစီကတော့သူတို့ရွာမှာပဲပေါ့အပြင်လည်းမထွက်ရဘူးသူတို့လုံခြုံမဲ့နေရာအင်းအောက်တွေတော့မှအဲ့လိုနေကြတယ
်ဒီကနေ့တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဒါပေမဲ့ဒီရက်ပိုင်းတွင်ရခိုင်တမတော်ရဲ့မြောက်ဦးမြို့နယ်တွင်းကလေကြီးရေစခန်းတစ်ခုကတော့မြမတမတော်ကသိမ်းပိုင်ရရှိခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းတို့က VOA ကိုမနေ့ကပြောဆိုခဲ့ပါတယ်
ရောက်အချင်းမြောက်ဖွဲ့မှာကျွန်တော်တို့ရေရေစခန်းလုပ်သွားတဲ့နေရာတွေသိမိရရှိတယ်။အဲဒီကနေပြီးခြေစံတွေရတယ်၊ဒီဘုံကိုနေရတယ်၊ခြေကြီးတနက်တွေရတာရှိတယ်၊ရေမိုင်းတွေရတာရှိတယ်
။အေးပြန်ကြရေးတောင်မခံခိုင်ဒုက္ခကတော့ရခိုင်တမတော်အေးရဲ့မြောက်ဦးသားစခန်းကိုတမတော်ကနေဒေလ73ရက်နေ့ကသိမ်းပါရရှိတယ်ဆိုတဲ့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ်။
လေတော့တင်တန်းကျောင်းတွေပါလေတိတ်စီရမိရဆိုတဲ့ဥစ္စာမျိုးကမရှိဘူးအဲ့ဒီနေရာမှာကျွန်တော်တို့ကတင်တန်းကျောင်းကိုမရှိတာတို့ဒီတင်တန်းကျောင်းကိုသိမ်းပရရှိတယ်ဆိုတဲ့ဥစ္စာကလည်းလုံးကြပြီးတော့ပြောတာပဲဖြစ်နိုင
်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနှံ့မှာမြမသောမတော်နဲ့အေအေတို့စိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့စစ်ဘေးရှောင်ရေသွက်ဟာလည်းများပြားလာနေပါတယ်အခုလိုတိုက်ပွဲဖြစ်ပွားနေမှုစစ်ရှောင်ရွာသားတွေအသည့်ဒုက္ခရောက်နေတဲ့အခြေအနေကြောင့်ဒီနေ့ကြားရောက်တဲ့ကြံပွဲမှာရန်ကုန်စစ်တွေမြောက်ဦးကြောက်တော်စတဲ့မြို့တော်တော်များများမှာရခိုင်ရိုးရွာကြံရေကစားမန်တနဲ့ပျော်ပွဲကျင်းပခြင်းမရှိဘဲဝန်ထမ်းချင်းအထိတ်မှတ်ကိုပြသခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ဦးမြို့နယ်အတွင်းစစ်ဆောင်စခန်းတွေမှာတော့ဒုက္ခသည်တွေအတွက်စတင်ကဖြစ်ဖြစ်စိတ်သက်သာရာရရှိဖို့ဆိုပြီးမြောက်ဦးလူငယ်ဖွဲ့နဲ့ဂီတဝါဒနာရှင်ဖွဲ့တို့ပူးပေါင်းပြီးဖိမဆွဲယူလက်သွဲကူဖြည့်ပျော်ရေးစီစဉ်တခုတင်ဆက်ခဲ့တယ်လို့မြောက်ဦးမြို့ခံကိုအောင်ဆုံးကပြောပါတယ်။
ဒီရင်းကိုသွားပြီးဒီနေ့ဆိုလို့ရှိရင်တော့ခုများတဲ့ဆောင်ဘုန်းတော်ကြီးကျောင်းကသွက်တဲ့စကြမှာစစ်ပွဲကိုကြောက်ပြီးတော့ကြံတွင်းမှာတောင်မှသူတို့ဟာစိတ်အေးချမ်းမှုမရှိနိုင်ဘူးပေါ့သူကဆိုရင်ပြီးတော့နေရတယ်တနစ်တာကိုသူတို့ကုံဆုံးနေရတာအဲ့လိုမျိုးဖြူပြင်းနဲ့လာပြီးတော့မှတနာကြီးနှစ်နာရီပို့ဗျာအဲ့လိုမျိုးလေးလုပ်လိုက်တော့အနည်းဆုံးကတော့သူတို့အဲ့ဒီနာရီပိုင်းလေးကိုစိတ်သက်သာရရမှာပေါ့သူတို့ပြည့်ရှင်မှုတစ်ခုတော့ရမှာပေါ့အဲ့ဒါပါပဲ
စစ်ဘွဲကာလအတွင်းစစ်ဘေးရှောင်တွေရဲ့စိတ်တန်ရာတွေဆော့ချနိုင်ရေးအတွက်ရည်ရွယ်ချက်နဲ့ဖြည့်ပျော်ခဲ့တယ်လို့သူကဆိုပါတယ်။2018ခုနှစ်နိုဝင်ဘာလကကစပြီးတော့2019ခုနှစ်ဧပြီလထိရခိုင်ပြည်နယ်တွင်မြမသမတော်နဲ့အေအီတို့တိုက်ပွဲကြောင့်စစ်ရှောင်ဥယျာဉ်3000ထိတိုးပွားလာနေပြီးစားတော့နေထိုင်ရေးမှာခက်ခဲသွင်းတဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။သတင်းလွှာလေးဒီမှာပဲရန်နာပြီးတကြံတေးလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးပါတော့မယ်။မဟာတကြံအတက်နှစ်အင်္ဂါနေ့ညအတွက်နားဆင်ရမယ့်တေးလက်ဆောင်ကတော့အစိုးရဝင်းဦးရဲ့မန်တောင်ရိတ်ခိုးဖြစ်ပါလေရှင်။
re yo ma ne de mi re wa lu so ro me kwe cho pyo shwin no ma pyo de de go lu me cho la pu re yo ma ne de mi re wa lu so ro me kwe ตะตะตะเนี่ยหยอดลุบไปดาหมู่กุ๊กเวยินซะกะเนี่ยเมียไล่ย่าราอวิสสามาเนี่ยอลนเปลี่ยนเนี่ยยินซะกะเนี่ยเมียไล่ย่าราอวิสสามาเนี่ยอลนเปลี่ยนเนี่ยโทตะซาลายองเชไคญาราปวนลาบันดูเน ไหนาราปวนลาบันดูเนยูยูตาตาเนจุกตุญูมาญินะเนญาณันดอนีญูญูเยตาตาโนชวยมันดาวเยยูรุโพดูปิวปิวรุเยญาณันดอนีญูญูเยตาตาโนชวยมันดาวเยยูรุโพดูปิวปิวรุเย ยอเกลิซาวาบีเดนไมปองยูแมเนอูตะจันโนเวคาเทนเวมูยาจเวลาดงเตนเด มาลานวยไคญาเยเตียวสู่เตียวลุอองนี่เดเปี่ยวมาลาวาอีกแว้สีจุเล่ตะเกมองนมายเนเคเมจุตวยจวามีเดคาเตนวยมูยาจวยกะลุนเนมาลานวยไคญาเยเตียวสู่เตียวลุอองนี่เดเกตวยกาลาวาอีกแว้สีจุเล่ตะเกมองนมายเนเคเมจุตวยจวามี
ตะเลโอ้กำมาลีกเวเตตะไลดอกเนสาติเนเจจามาวาซะตะเลโอ้กำมาลีกเวเตตะไลดอกเนนี่กูรอเมเคเคเยไลเควาลาเตนอเตเมมองลุลาจีพ่อกเวกะญามีโจเยงเวงาตะคาเล
ဆိုတော့ဝင်းဦးရဲ့မန်းတောင်ရိတ်ခိုးဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။ VO တော်တာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးနှစ်သက်ကူပြောရင်းနဲ့အတူတစ်နှစ်လုံးကိုပျော်ရွှင်စွာကူပြောင်းဖြတ်သန်းနိုင်ကြပါစေရှင်။ကျမတို့ VO ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ချက်ပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တဲ့ချင်းတွေတောင်းယူလို့ရဆိုရင် VO American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်89ကိုစာရေးသားဆက်သွယ်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 32 40 40ရှစ်အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကို မနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 79 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ လိုင်းဒို 19 25 32 နဲ့ စနေတနင်္ဂနွေမှာ လိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9 နာရီအစီအစဉ် ပြပြချင်းည 10 နာရီမှာ လိုင်းဒို မီတာ 25 32 နဲ့ လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်1380ပြည့်နှစ်တကူးလဇန်12ရက်မဟာတကြံအတက်နေ့ AV လ16ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါရရှင်အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနှာစင်ကြရအောင်ပါရှင
်မေဂန်တောင်ပိုင်းနယ်ကြားမက္ကဆီကိုနယ်စပ်မှာတရားမဝင်ရောက်လာသူတွေတပိုင်းမှာမကြုံဘူးလို့အောင်များလာနေပြီးဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဝါရှင်တန်နိုင်ငံရဲ့အတိုင်းဝိုင်းကြားမှာသဘောထားကွဲလွဲမှုတွေအကြီးအကျယ်ထွက်ပေါ်နေပါတဲ့သဗ္ဗဒေါ်နယ်ထရန့်ကတော့တောင်ပိုင်းနယ်ကြားဒေသပိတ်ပစ်ဖို့ပါဝင်မှတ်တမ်းမှတ်ရမယ့်ရောက်လာသူတွေကိုဒီမိုကရက်တီအခိုင်အမာအုပ်ချုပ်တဲ့မြို့ပြတွေဘက်စီပို့ပြမယ်ဆိုပြီးသူဖြေရှင်းမဲ့နည်းလမ်းတွေကိုချပြနေပါတဲ့တရားမဝင်ရောက်လာသူတွေကိုတင်းတင်းကြပ်ကြပ်ဂိုင်တွေဖို့သမ္မတဒေါ်နယ်ထရန့်ပြောနေပြီမဲ့လဲရွှေပြောင်းလာသူတွေကတော့ပိုတိုးပြီးရောက်လာနေတာပါအမေရိကန်နဲ့မက္ကဆီကိုနယ်ကြားအရန်တားတွေတိုးချဖို့ကိစ္စကိုလည်းအင်ဂျီရောဘက်ကရှော့မပေးသေးပါဘူးနယ်ကြားကိုပိတ်ပစ်မယ်ဆိုတဲ့မကြသေးခင်ကချင်းချောက်ပြောဆိုနေတာတွေကိုသမ္မတထရန့်ဘက်ကပြန်လျှော့ပေးခဲ့ပါလေတချိန်တည်းမှာအရင်တော့မစင်စားခဲ့ဘူးတဲ့တခြားဖြစ်ရှင်းမဲ့အကြမ်းစီတစ်ခုကိုလည်းချပြလာပြန်ပါတဲ့အဲ့ဒါကတော့ရွှေပြောင်းလာသူတွေကိုအတိုက်ခံဒီမိုကရက်တီထိန်းချုပ်တဲ့အကာအကွယ်ပေးထားတယ်ဆိုတဲ့အဓိကမြို့ကြီးတွေစီပို့ပြမယ်ဆိုတဲ့ကြံစီပါသမ္မတထရန့်ကအခုလိုပြောပါတယ
် California certainly is always saying oh we want more people and they want more people in their sanctuary cities
California ကလူတွေပို့ပြီးလုံနေတယ်လို့ပြောနေတယ်တရားမဝင်ရွှေပြောင်းလာသူတွေကိုခလုံးခွင့်ပေးထားတဲ့မြို့ကြီးတွေမှာလူတွေပုံများတာကိုသူတို့ကလိုချင်နေတာပါဒါဆိုရင်ကျွန်တော်တို့ကလူတွေထပ်ပို့ပါမယ်အကန့်အသတ်မထားပဲပို့ပေးမှာပါသူတို့ပြောမလားကြည့်ကြရအောင်ပ
ါရွှေပြောင်းလာသူတွေကိုခိုးလုံနေထိုင်ခွင့်ကာကွယ်ပေးထားတဲ့မြို့ကြီးတွေကမှတ်တမ်းမှတ်ရမယ့်ရောက်လာသူတွေကိုဥပဒေအရလိုအပ်လို့ဖော်ထုတ်ဖို့တရားစီရင်ရေးလုပ်ပိုင်ခွင့်နယ်ပယ်အတွင်းကဖယ်ရှားဖို့ဒီလိုကိစ္စမျိုးတွေမှာဖက်ဒရယ်အစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေမရှိပါဘူးသမ္မတထရန့်ကြံစည်တဲ့အတိုင်းကောင်းတဲ့ဖော်ခဲ့မယ်ဆိုရင်ဥပဒေကြောင်းအရပြန်ပြီးစိန်ခေါ်တာမျိုးတွေဖြစ်လာနိုင်တယ်လို့သူအစိုးရအတွင်းမှာလည်းကန့်ကွက်သူတွေရှိလာနိုင်ပါတယ်ဒီမိုကရေစီအောင်လွတ်တော်မှအော်လဒေါ်ကနန်စီပလိုစီကချက်ချင်းဆိုသလိုဒီကိစ္စပေါ်မှာအခုလိုဝေဖန်ပြောဆိုပါတယ
် It's not just another notion
ဒါဟာအမေရိကန်ပြည်ထောင်စုရဲ့သမ္မတယာရုနဲ့မထိုက်တန်တဲ့ပြောဆိုချက်တွေကနောက်တစ်ခုပါ
ကယ်လီဖိုးနီးယားပြည်နယ်ထဲလွတ်တော်ကဒီမိုကရက်မတ်စကော့ဝိုင်နာကလည်းအခုလိုပြောပါတ
ယ် We welcome immigrants in San Francisco
ရွှေပြောင်းလာသူတွေကိုဆန်ဖရန်စစ္စကိုမှာကျွန်တော်တို့ကြိုဆိုလက်ခံပါတယ်ရွှေပြောင်းလာသူတွေအကြောင်းလူ့အဖွဲ့အစည်းတွေပို့ပြီးကောင်းလာတာရှိပါတယ်ဒီလိုလက်ခံလို့ဆိုပြီး Donald Trump ကကျွန်တော်တို့ကိုအပြစ်ပေးခြင်းနဲ့ဆိုလဲကျွန်တော်တို့ကတော့တကားတွေကိုဖွင့်ပြီးအားလုံးကိုကြိုဆိုလိုက်ပါ
တယ်။အင်ဂျီရောပြောရေးဆိုဝင်ရှိသူ Sarah Sanders ကတော့တိတိကျကျဘာမှမဆုံးဖြတ်ရသေးတဲ့အကြောင်း ABC ရုပ်သံကနေသူပြောပါတယ
်။ဒါကစဉ်းစားရွေးချယ်စရာနည်းတစ်ခုပဲရှိပါသေးတယ်။လူတွေအစုလိုက်အပြုံလိုက်ဝင်လာတဲ့ကိစ္စကိုမဖြေရှင်းဘူးဆိုရင်အမျိုးသားလုံခြုံရေးအရာရောလူသားချင်းစာနာမှုပိုင်းဆိုင်ရာမှာပါအကြက်တဲတွေရင်ဆိုင်ရမှာပါ။တကယ်လို့ဒီမိုကရက်တွေကဥပဒေကိုပြုပြင်ဖို့သမ္မတနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့အခုစဉ်းစားနေတဲ့နီလန်တွေမလိုတော့ပါဘူး
။သမ္မတထရန့်တာဝန်ယူခဲ့တဲ့နှစ်နှစ်တာကာလအတွင်းလွှတ်တော်နေတဲ့စလုံးကို Republican တွေထိန်းချုပ်ထားတဲ့ကာလမှာလူဝင်မှုကြီးကြပ်ရေးပြောင်းလဲရေလို့ဥပဒေတစ်ခုမှအတည်ပြုနိုင်ခြင်းမရှိပါဘူး။2013ခုနှစ်ကတော့ဒီမိုကရက်အများစုလွှမ်းမိုးခဲ့တဲ့အထက်လွှတ်တော်ကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံပြောင်းလဲရေးဥပဒေကြမ်းတစ်ခုကိုအတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကRepublican အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကသဘောမတူခဲ့ပါဘူး။အခုသမ္မတထရန့်အစိုးရကအမေရိကတိုက်အလဲပိုင်းနိုင်ငံ၃နိုင်ငံကိုပေးနေတဲ့ကူညီတွေဖြတ်တောက်ပြစ်ဖို့စဉ်းစားနေပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအခုလိုပြောပါတယ်။
United States has spent hundreds of millions of dollars to try and build out solutions, foreign assistance dollars to try and
အဇာဘရိုဂွာဒီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံ၃နိုင်ငံနဲ့ပတ်သက်လို့ဖြေရှားနိုင်အောင်အမေရိကန်အစိုးရကဒေါ်လာတန်းရာချီသုံးခဲ့တာပါ။ဒီဖြစ်ရှင်းနည်းကမထိရောက်ဘူးဆိုတာတောင်ပိုင်းနယ်ကြားမှာဖြစ်နေတဲ့အကျက်တဲကပြနေပါတယ်။ဒါကြောင့်လဲပြောင်းလဲဖို့ကျွန်တော်တို့ကြိုးစားတာပါ
။ဒီမိုကရက်ဘက်ကတော့အမေရိကတိုက်လဲပိုင်းနိုင်ငံတွေကိုပေးနေတဲ့ဂူအညီတွေဖြတ်တော့မယ်ဆိုရင်အခြေအနေတွေပိုဆိုးပြီးလူတွေပိုထွက်ပြေးလာအောင်လုပ်သလိုဖြစ်လိမ့်မယ်ဆိုပြီးဝေဖန်ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်နားဆင်ကြကြရတာပါရှင်။အခုတော့အင်ကာနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညိုဦးနဲ့အတူထုတ်လို့ရမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုအခုပဲစပါတော့မယ်ရှင်။
မင်္ဂလာပါခင်ဗျာ။ဒီကနေ့ညပိုင်းတိုက်ရိုက်လိုက်အစီအစဉ်ကနေပြီးတော့ကျူးစွားပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့စင်စာမိတဲ့ရန်ကုန်တကြံတန်ချက်တွေကိစ္စပါ။မြန်မာနှစ်ကူးအတာတကြံအထူးဖြစ်ဆိုတော့ရန်ကုန်တကြံဆိုလို့ရှိရင်ဟိုးအစဉ်ဆက်ကလေးကတန်ချက်တွေတွေ့ဖက်လာခဲ့တာပါ။လူဖွဲ့စည်းမှဖြစ်ပျက်နေတဲ့ပုံရိပ်နောက်တောင်းရှိသူတွေရဲ့ဟာကွက်အားနည်းချက်တွေကိုချစ်စရာကောင်းအောင်လို့တရော်လောင်ပြောင်းတဲ့ဝေဖန်မှု delay လိုမျိုးဖြစ်လာခဲ့တာပါ။ဒီတော့ကြောင့်လည်းအရင်အာနာရှင်ခေတ်မှာဆိုလို့ရှိရင်တန်ကြပ်ဖွဲ့တွေကြံပြီးလို့ရှိရင်အချုပ်ထဲရောက်တဲ့ဘဝတွေရှိခဲ့ပူပါတယ်။ဒါပေမဲ့လည်းလူထုကရွေးချယ်တဲ့ဒီမိုကရေစီအရသာအစိုးရလက်ထက်မှာကြံတန်ကြပ်တွေကိုစင်စာမတင်လို့ရှိရင်ခွင့်မပြုနိုင်ဘူးဆိုတဲ့အဖြစ်ကတော့စမ်းပါတယ်။ဒါကြောင့်မလို့အခုကျွန်တော်တို့ဒါရိုက်လိုက်ဆွေးနွေးပွဲမှာတော့ဒီရန်ကုန်ကြံမှာတန်ကြပ်တွေကိုခွင့်ပြုမမရရင်ဆင်ပြောဒီဖျော်ဖြေခွင့်ပိတ်တဲ့အပေါ်မှာသရရှင်ရဲ့ယူဆနောက်ဒီအဓိကသူတို့ဒီပါဝင်ရှင်ပြန်သူတွေရဲ့အမြင်ကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါန်တို music ဒီတန်ကြပ်ဖွဲ့ကတာဝန်ရှိသူတူဖြစ်ပါတယ်။ကိုပိုင်ရဲသူလေလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့အိုးဝေတန်တန်ကြပ်ဖွဲ့ကကိုမင်းသွေးသစ်သူကတော့လေလိုင်းပေါ်ကိုမရောက်သေးပါဘူး။နောက်တူကတော့ဒီဘကိုးဘက်ကပါသူကတော့ K2 အိုးဝေတန်ကြပ်ဖွဲ့ကပါတာဝန်ရှိသူဖြစ်တဲ့ကိုဖြိုးတနနှစ်ဦးလေလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးကိုပိုင်ရဲသူကိုအရင်ဆုံးမေးချင်ပါတယ်။ကိုပိုင်ရဲသူကြားပါလားခင်ဗျာ
။ဟုတ်ကျွန်တော်ကြားပါခင်ဗျာ။ဟုတ်ကဲ
့။ကျွန်တော်အရင်ဆုံးတော့ကြံတန်ကြပ်တွေစင်စာမတင်တဲ့ကိစ္စပေါ့ပြောရမယ်ဆိုရင်တော့တကယ်အစင်ဆက်ရန်ကုန်တကြံမှာအထင်ကြီးဖြစ်ခဲ့တဲ့တကြံအဖွဲ့ကြီးတော်မှဒီမန်ဒတ်ဒီမှာရှင်းပြနေတယ်ဆိုရက်သဘောကတော့သူတို့ကိုယ်တိုင်တကြံစင်စာကိုလက်ခံတဲ့သဘောလိုဖြစ်နေတယ်ကိုပိုင်ရဲသူတို့ကဒီတန်ကြပ်စင်စာမတင်နိုင်မှုဆိုတဲ့စင်စာချက်ဘယ်လိုဖြစ်တာလဲခင်ဗျာ
ကျွန်တော်တောင်းနေတန်ကြပ်တဲ့အနေနဲ့စင်စာမတင်ရခြင်းဟာဘာလို့လဲဆိုတော့တော့ဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်လောလောဆယ်ပြောဆိုတာတာမိုးထားပါလားအဲ့တော့တကြံနဲ့တန်ကြပ်ဆိုတာခွဲထားလို့မရပါဘူးအဲ့လိုအနေအထားမျိုးမှာဒီလိုမျိုးဒီတန်ကျက်တွေကိုစင်စာတင်ခိုင်းနေကြတဲ့ဟာမျိုးကဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တဲ့လောလောဆယ်ပြောဆိုမှုပိတ်ပင်နေတဲ့ဇုံးတွေယူကြအဲ့တော့ကျွန်တော်တန်ကျက်အတင်းအနေနဲ့တော့ဒီမိုဒီလောလောဆယ်ပြောဆိုမှုကိုတာမိုးထားတယ်တော့ကောက်ွယ်မယ်တော့ခင်းလေးကောက်ချောင်းမယ်အဲ့ဒါကြောင့်မလို့အဲ့ဒီဟာကိုကန့်သက်ချုပ်ချယ်နိုင်တဲ့စင်စာရက်ဟာကိုတော့လည်းအလိုမရှိတဲ့အတွက်တော့စင်စာမတင်ရခြင်းမှာ
ဟုတ်ကဲ့ကိုပိုင်ရဲသူကျွန်တော်နောက်တစ်ခုမေးချင်တာကကိုပိုင်ရဲသူပါဝင်၄ဦးကိုပေါ့နော်ပြီးခဲ့တဲ့မနေ့ကဆိုရင်ပဲဒီရန်ကုန်မှာရန်ကုန်တိုင်းရက်စကန်တခုမှာ66ဂါကြီးနဲ့တရားဆွဲလိုက်တယ်လို့သိရပါပါခင်ဗျာအဲ့တော့ဒီတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့သူတို့ကဘာပြောလဲခင်ဗျာတန်ချက်ကြောင့်တကယ်တော့66ဂါကြီးကဒီအင်တာနက်အွန်လိုင်းကိစ္စပါဘယ်လိုဖြစ်လို့ဆွဲတယ်လို့ပြောပါလဲ
ဒီစင်နာကိစ္စကတော့အဓိကအစိုးရနဲ့ပတ်သက်တာရန်ကုန်တိုင်းစစ်ကောင်ဖွဲ့ကစင်နာမတင်တဲ့တန်ချက်အတင်းတွေကိုဒီသူဝေးမန္တတွေချော်ဝေးမန္တတွေမှာချော်ရုံးမရှိတဲ့စင်စာချက်ထွက်ပါတယ်အဲ့တော့စင်နာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့တရားဆွဲရမယ့်အဖွဲ့ကြီးအရေးယူရမယ့်အဖွဲ့ကြီးကတိုင်းဒေသကြီးအစိုးရအဖွဲ့ပါဒါပေမဲ့သူသားကောင်နဲ့ကျောင်းတိုင်းစစ်ဌာနချုပ်ဒုဗိုလ်မှူးကြီးတန်းထွန်းမြင့်ကရန်ကုန်ရက်စကမှာတရားလိုလုပ်ပြီးတော့ကျွန်တော်6ယောက်ကကြီးကအမှုဖွင့်ခဲ့ပါတယ်ဆိုတော့ဒါကြောင့်လည်းမင်းများတဲ့အခါမှာကျွန်တော်တို့ဒီဘရင်တော်မှာကျွန်တော်တို့တိုင်ခဲ့တဲ့တန်ချက်ကိုဟိုလိုက်လွှင့်ခဲ့ကျွန်တော်ဒေါင်းလုပ်လို့ page ရတယ်လိုက်လွှင့်ခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်အဲ့ဒီပုံမှန်ကျွန်တော်တရားဆွဲရဆိုပြီးတော့အကြံအင်းနေနဲ့ပြထားပါတ
ယ်။ဟုတ်ကဲ့အကြောင်းအရာတွေပြောမယ်ဆိုရင်ကိုပိုင်ရဲသူတို့ကတန်ကြက်ထဲမှာဘာတွေများဒီတက်နေပတ်သက်လို့တရော်ထားတာတွေများရှိလို့လဲခင်ဗ
ျ။ကျွန်တော်တို့တန်ကြက်အတင်းဒီနှစ်ကဒီနှစ်ကကောင်းနေရရှိပါအဲကောင်းနေရအဖွဲ့ကြီးကပြင်ဆင်ရေးကိစ္စရှိရဲပြီးတော့မြေဆောင်ကိစ္စရှိပါတယ်ပြီးတော့ကျွန်တော်တို့ဒီငင်းငင်းကိစ္စရှိပါတယ်ပြီးတော့စစ်တပ်အနေနဲ့နိုင်ငံရေးအခမ်းအနားတော်တော်များများမှာပါဝင်ပတ်သက်နေတဲ့အရာတွေကျွန်တော်ထောက်ပြပြောဆိုတဲ့တန်ကျက်တွေရှိပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ဒီတက်ဖက်တန်နဲ့ပတ်သက်လို့ဝေဖန်တဲ့တန်ကျက်တွေပါတဲ့အတွက်ရယ်ဒီအဲ့ဟာတွေတော့ဟိုဟာလိုက်လွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ဟိုတရားဖွဲ့လို့သိရပါတယ်ဟုတ
်ဟုတ်ကဲ့အခုကိုပိုင်ရဲ့သူတို့တန်ကျက်ဖွဲ့တွေအခုပြိုင်တဲ့အခါမှာဝင်သွားတဲ့အခါမှာကောလူရဲ့တုံ့ပြန်ချက်ဘယ်လိုများရှိလဲခင်ဗျစဉ်းစားမတင်မဲ့သွားတဲ့အခါကျတော့
ကျွန်တော်တောင်းနေတဲ့တန်ကျက်အတင်တစ်ဖက်ဟာတန်ကျက်တင်တစ်ဖက်ဟာဟိုတော့ပိတ်သက်ထောက်ခံမှုမရှိဘဲနဲ့ကျေးဇူးရပါတယ်ဒီလိုမရပါဘူးခင်ဗျအဲ့တော့ကျွန်တော်တော့တော့ဖြောနေတဲ့နေရာတိုင်းနေရာတိုင်းမှာပိတ်တဲ့အင်အားတက်ဆိုင်မှာမှာနဲ့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အားပေးခဲ့ပါတယ်အဲ့ဒါနောက်ဖက်တော်တော့တန်ရထွက်တဲ့အချိန်ကလေဒီနေ့ဒီချိန်ကြည့်ပါအဲ့တော့ပြောချင်တာပိတ်တဲ့ပြည်သူကကျွန်တော်တို့လက်ခံတယ်ဒါဒီပြန်အချိန်တစ်ခုပါအဲ့ဒါကဒီအခုနှစ်ပိုင်းအတွင်းမှာစင်နာတွေကဟိုကြည့်ကြတော့လောင်းစင်နာတွေဖြစ်လာတယ်အမနစ်ကလို့ရှိရင်ဟိုကျွန်တော်တို့အကျဉ်းလေးတော့ကစပြီးတော့ ကျွန်တော်ဟိုကြိုင်မဲ့မတ်တပ်တွေကိုပေါ်ပြရပေးတာမျိုးတွေကျွန်တော်တို့အတင်းကိုသူ့မပေးဘူးအတွက်တွေလာဒီအမပြရပေးရမယ်ကျုံသွားတယ်ဒီနေ့ဆိုလို့ရှိရင်တော့တကယ်မထွက်ခင်အချိန်ကြီးကကျွန်တော်တို့တော့ရောက်ဖြစ်ပြီးတဲ့ညနေညနေတိုင်းမှာဒီထွေဥတွေရဲတွေရနေပြီးတော့တားဆီးတယ်နှောက်ဟိုနှောက်ရက်တယ်ကျင်းရောင်းစားကြတဲ့ဖြစ်ပြီးစကားများတဲ့အနေအထားတွေဖြစ်လာတယ်ပေါ့ဒါကဟိုကောင်းတဲ့အနေအထားမဟုတ်ပြီးတော့ဖြစ်တဲ့အနေအကြောင်းအရာလည်းဘာပဲဆိုကြမှာမဟုတ်စဉ်းစားမတင်တဲ့သူကြောင့်မလို့ကျွန်တော်တို့ဒီစဉ်းစားကိုကာကွယ်တဲ့အဖွဲ့စဉ်းစားပေါ်ကရက်တည်တဲ့လူတွေနဲ့ဖြစ်ကြတဲ့ဟာပါဒါတကယ်ကိုရုပ်စိုးကြီးတန်ပါတယ်ဒီကိစ္စ
ဟုတ်ကဲ့ခင်ဗျာကိုပိုင်ရဲ့သူလေးလိုက်မှမှာခဏနေပေးပါအောင်ခင်ဗျာကျွန်တော် K2 OA ကကိုဖြိုးတနာကိုဖိတ်ခေါ်ကြမှာလေကိုဖြိုးတနာကြားပါလားကိုဖြိုးတနာကြားပါလား
ဟုတ်ကြပါ
လေ။ဟုတ်ကဲ့ကွန်ပျူတာကြီးခုနကရန်ကုန်ဘက်မှာဖြစ်နေတဲ့ဖြစ်ပျက်ပြီးတော့တွေ့ရမှာပေါ့ကျွန်တော်သိချင်တာကဘကုတ်ဘက်မှာအနေထားရအောင်ကွန်ပျူတာတို့အဲ့လိုမျိုးကန့်သက်ခါရတွေစင်စာရပိတ်ဆို့ခါရတွေရှိပါလားဘယ်လိုရှိပါလဲ။အ
ဲကျွန်တော်ဒီမှာတော့ဟိုတူဆုံးပြောရရင်တော့မရှိဘူးကြ။နောက်တစ်ခုကကျွန်တော်တို့တံပြတ်ဆပြီးတော့ထွက်မယ်ဆိုတဲ့အခါမှာကျွန်တော်ဘူမနဲ့မှာဝင်ပြီးတော့ချင်းပြိုင်ဖို့အတွက်ကျွန်တော်တို့ဆင်းပြီးပေးတယ်။ဆင်းပေးပြီဆိုတော့နောက်ထပ်နှစ်ရက်ကြာမှာပဲကျွန်တော်တို့တံပြတ်ဖွဲ့အကုန်လုံးဆင်းပြီးခေါ်ရပေါ့နော်သူတို့ရဲ့ဆင်းပြီးပြီးပြောပြတယ်။နောက်ရပြုတ်စင်းနေမှာတော့ပြောပြတစ်ချက်ပဲရှိပါတယ်ဒီနေ့ချက်တွေကတော့ဟိုအမှတ်ပြရပုံစံစင်းနေပြီပေါ့နော်အဲနောက်ဆုံးတစ်ချက်ကတော့တို့ကဒီစင်းနေတော့ပါပါလဲဆိုတော့တဦးတယောက်ရဲ့ပေါ့နော်ဒီတဦးတယောက်ဆုံးမှုအဖွဲ့စည်းတစ်ခုကိုကြီးကြိုက်တယ်ရောတဲ့ခြားသားတွေပါခဲ့မယ်ဆိုလို့ရှိရင်ဒီကအကူတောင်းဝင်ကိုယူရမယ်ဆိုတဲ့အချက်တစ်ခုကိုပါတယ်ဒါပေမဲ့အဲ့ပုံမှာကျွန်တော်ကတော့ဘာကုန်လည်းမမတက်ဘူးမကျေဥစ္စာကတော့ပုံမှန်ကဟိုတို့ဒါမှမဟုတ်လုံးညာအတိုင်းလေကျွန်တော်တို့ညယူကြရတယ်ကျွန်တော်ညဘာမှမပြောနောက်ပြရတော့တန်ရက်စင်စာတင်လို့တော့ဟိုပြီးတိုင်းကျွန်တော်တို့တောင်းလာရတော့မရှိတိုင်းမဲ့ထွေးအုပ်ယုံကနေကျွန်တော်တို့ဒီကျွန်တော်တို့ဒီအုပ်ချုပ်ရေးကျွန်တော်တန်ရက်အုပ်ချုပ်ရေးအကူတရားကိုဖုံးဆက်တယ်ဗျဖုံးဆက်တော့သူကလက်ရှိတောင်းခံရင်ဘာကတာဥက္ကဋ္ဌပေါ့နော်သူ့ကိုဖုံးဆက်တော့သူဘာပြောလဲဆိုတော့သူတို့စီကိုတန်ရက်စာအုပ်လေးလာပြီးပြီးပေါ့နော်ဟိုသူတို့ပြောတာစင်စာတင်ဖို့အတွက်ပြောတဲ့ပုံစံမျိုးနဲ့မတူဘဲနဲ့တကယ်ကြီးချင်းတွေ့ရကမင်းတို့တန်ရက်စာအုပ်ငါပြပါဦးကွာဆိုတဲ့သဘောမျိုးဖြစ်နေရောကျွန်တော်လည်းဟိုမနိုင်မှာချင်းလာရဲဆိုလို့ရှိရင်ကျွန်တော်ကလုံးဝတင်ပြကြောင်းလည်းမရှိဘူးလို့အခုကလည်းအဲ့လိုပုံစံမျိုးနဲ့ငါတောင်းလာဆိုကျွန်တော်တို့လည်းပေးပြကြောင်းကြောင်းမှမရှိဘူးကျွန်တော်တို့လည်းအခုချိန်လည်းမပေးဘူးအဲကျွန်တော်တို့ပထမဆုံးအကျိုးလေးမှာပဲကျွန်တော်တို့ဟိုမနက်မှာဖြည့်ဝင်ရတယ်နောက်မှကျွန်တော်တို့စူပါမန်နက်တွေကိုဖြည့်ပြီးတော့ရှားဖြည့်ပြီးတဲ့မန်နက်တွေမှာလည်းဥမာကျွန်တော်ဖြူးမှသွားဖြည့်ပြီးတယ်နောက်ပြီးတော့ကျွန်တော်ဒီရရှိမန်နက်မှာသွားဖြည့်ပြီးတယ်ပေါ့နော်အဲ့အရာတွေမှာလည်းတားဆီးပိတ်ပြီးတော့မကြည့်ဘူးကြအရင်ကဆိုကျွန်တော်တို့ပုံမှန်95ထွက်တော့လာမှာကျွန်တော်တို့ကအဲ့လိုရဲကားကြီးနောက်ပြီးတော့ရဲဆိုင်ကြီးနေတော့မြေမြေဝင်ပါတယ်လက်ပုံတွေကရိုက်ကြတယ်အခုအဲ့လိုမျိုးကျွန်တော်တို့မတွေ့ခဲ့ရဘူးကြဒါတော့ကျွန်တော်ဘက်က
ဖြစ်နေပါအဲ့တော့တန်ကြအဖွဲ့အားလုံးကိုဘကိုးဝင်ကြီးချုပ်ကကြိုပြီးတော့ခေါ်တွေ့တဲ့သဘောတော့ရှိခဲ့တာပေါ့အ
ဲဘကိုးဝင်ကြီးချုပ်ကမဟုတ်ဘူးခင်ဗျာကျွန်တော်တို့တောင်းရင်ဘဟုမန္တကပါပဲ
ကြဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီဘဟုမန္တပါဝင်ဒီဘကိုးတိုင်းထဲမှာရှိတဲ့မန္တတိအကုန်လုံးတော့ပြိုင်ခွင့်ရခဲ့တယ်ပေါ့နောက်ဆက်ဆုံးကြုံနာများရှိပါလား
ဟုတ်ကဲ့ဗျာအမရှိသေးပါဘူးခင်ဗျာကျွန်တော်တို့
ဟုတ်ကဲ့ကိုဖြိုးတနာလေးလိုက်ပေါ်မှာခဏနေပြောပါအောင်ခင်ဗျာကျွန်တော်ကိုမင်းသွေးသစ်ဥဝေတံဘွဲကလေးလိုက်ပေါ်ရောက်နေလို့ပါကိုမင်းသွေးသစ်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကိုမင်းသွေးခုနကတော့ကျွန်တော်ကိုပိုင်ရဲသူနဲ့တော့ဒီအချင်းဒီမေးပြီးတော့ပါပြီကျွန်တော်ခုနပြောလို့ပဲအဓိကကိုမင်းသွေးသစ်တို့ကရောဘာကြောင့်တန်ကြံတန်ကြက်စင်စာမတင်နိုင်ဘူးလဲတကယ်တမ်းပြောရင်အစင်လာရရန်ကုန်တကြမှာအစင်လာရှိတဲ့အဖွဲ့ကြီးတွေတောင်မှပြန်ဝင်ဝင်ခွင့်ရနေတာပြန်ဝဲဝင်ခွင့်ရနေတယ်ဆိုလိုတဲ့သဘောကသူတို့ကစင်စာတင်တဲ့သဘောပေါ့နော်အဲ့တော့ကိုမင်းသွေးသစ်တို့ကဘာကြောင့်ဒီလိုဆုံးဖြတ်ခဲ့တာလဲခင်ဗျစင်စာမတင်နိုင်ဘူးကိုယ့်အကူပြန်မယ်ဆိုတာ
ဟုတ်ကျွန်တော်စင်စာတန်ကျက်စင်စာမတင်ရတဲ့အချက်သုံးချက်ရှိပါပထမတစ်ချက်ကတန်ကျက်ရဲ့ရိုးရာယဉ်ကျေးမှုစင်လာရကြောင်းပါဟိုတုံးသက်မှန်ပြင်းစနစ်လက်တဲ့တည်းနှစ်တစ်ခုကာလမှာကျွန်တော်ဟိုတယောက်နဲ့တယောက်ပြည့်စုံကြတဲ့ဆရာရှိတော်စေတန်နဲ့ပြောတာဖြစ်တဲ့အာဃာတထားလို့မရဘူးဒီအချိန်ကာလမှာတော့လွတ်လပ်လာခဲ့တာတကယ်တမ်းတန်ကျက်သိပ်ပင်ခံရတာမဆလာလို့ဒီနဝတလို့ဆရာနိုင်ရှင်လက်ထက်မှာပဲသိပ်ပင်ခံရတာစင်စာတင်ခိုင်းတာလို့သိပ်ပင်ခံရတာလို့ရှိတယ်ဆိုတော့ဒီတန်ကျက်အစင်လာအရောက်ကကျွန်တော်အတင်းဒါပရမချက်ပါဒီချက်ကတော့ကျွန်တော်ဒီဖြူသူရဲ့ဟိုစောင်းနေပြီပုံမှန်ဟိုလူမှုဘဝမှာလိုအပ်ချက်တွေကျွန်တော်တို့ကပြည်သူတွေကိုစားအားပါးစံနဲ့ပြောပြတာဖြစ်တယ်ဆိုတော့ကျွန်တော်တို့ရဲ့ဒီတိုင်းဆက်စာလားတွေပြည်သူလူလားချက်တွေဖြစ်တဲ့အတွက်ဒါကိုကလုံးတစ်ပါးသားမှကျွန်တော်ပြင်နေတာဖြစ်တဲ့လောကလက်မခံပါဘူးအဲ့ဒီတော့ကျွန်တော်စဉ်းစားပြီးအောက်ဆုံးတစ်ချက်ကတော့ဒီ freedom of expression ကိုခေါ်တယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်တဲ့လူထုကြောက်ချင်းကြီးလွတ်လပ်စွာဆန္ဒထုတ်ဖို့ကြီးသားပြောဆိုခွင့်ပြုတယ်အဲ့ဒါကိုကျွန်တော်ကာကွယ်ရင်းနဲ့စဉ်းစားမဖြစ်ပါဘူးကြာဒါကြောင့်မလို့ကျွန်တော်တို့ဒီဆက်သုံးချက်ကြောင့်မလို့စဉ်းစားတိုင်းဆက်စင်တာကိုလောကမစဉ်းစားဘူးတင်နေမစဉ်းစား
โอเคနောက်တစ်ချက်ကတော့ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲသူတို့ဆိုရှင်မနေ့ကသူတို့ကိုစစ်တပ်ကနေပြီးတော့တရားဆွဲတဲ့အခြေအနေမျိုးကြုံခဲ့ပါတယ်ကိုမင်းသွေးသစ်တို့ရောကုအခြေအနေမှာဘလို့အခြေအနေကြုံရပါလဲအနောက်ရှက်ဘလို့ရှိပါလဲတစုံတရာလိုက်ရောတာမျိုးရောရှိပါလားညနေကြီးသွားတဲ့ခါမှာ
ကျွန်တော်တို့တကယ်
အချိုလေးအစားပြီးနောက်ဆုံးအတန်းနဲ့နောက်ဆုံးလေဒီအခုချိန်ကြီးပါပဲအခုကျွန်တော် WiFi အသင်းရှိရဒီတော့ရက်ကွက်မှာဖြောပြီးနေတာဆိုတော့ဒီအချိန်ကြီးကိုလိုက်တာတခြားတော့ဘာမှလွတ်ပြေးတာတော့မရှိဘူးနောက်ဆုံးကျွန်တော်တို့ဒီမှာဖြောပြီးတရားစွဲနေတယ်ဒီဟာမျိုးတွေပါ။အပြီးတော့ကျွန်တော်တို့ကြက်လို့မရလို့ရှိရင်ကျွန်တော်တို့ဖိတ်ထားတဲ့ရက်ကွက်ပြည်သူတွေကိုတွားပြီးချက်တာဘယ်သူဖိတ်တာလဲဒီဖွဲ့ကို။ဘာကြောင့်ဖိတ်တာလဲဆိုတော့ဒီဖွဲ့ကိုဖိတ်ရင်ဒီခံရနိုင်တယ်ဆိုတော့တရားစွဲခံနိုင်တယ်သူတို့ကအဲ့လိုလိုက်ချင်းချောက်။တခြားလုံးနဲ့တန်ချက်ကားရဲ့အနောက်မှာလိုက်တယ်။ပြီးတော့ကျွန်တော်တို့ရက်တဲ့ညမှာမှတ်တမ်းယူတယ်ပြီးရင်ရက်ကွက်ပြည်သူတွေကိုဘယ်သူဖိတ်တာလဲဘာညာပြဿနာရှာတယ်။အဓိကကလိုက်တာကရဲနဲ့ထွေးလို့နေတာပဲ
။ဟုတ်ကဲ့ရက်ကွက်ပြည်သူကိုခုနလိုမျိုးဖိအားပေးတဲ့ခါမှာကရက်ကွက်ပြည်သူတွေဘက်ကစိုးရင်ကြောင်းကြတာမျိုးတွေပါရောရှိသွားလား။အချင်းတွေပြတ်သွားတာမျိုးရောရှိပါလား။
အော်ပြတ်သွားတာကြီးရအများကြီးပါပဲဒီပကြံလေးရလုံးဝဆိုကျွန်တော်တရက်ကိုနှစ်ခုလောက်ပြတ်ပါတယ်အဲ့လိုဒီရက်ွက်ပြည်သူတွေတွားပြီးဖိအားပေးတဲ့ခါမှာတချို့ရက်ွက်ပြည်သူတွေကသူတို့နဲ့စကားအများကြီးမပြောချင်တဲ့တော့ကျွန်တော်တို့လူငယ်ပဲထည့်ပြီးတော့သူတို့နေရာကိုလာတော့ပါဘူးသူပြောသူကလာတော့ပါဟိုသူတို့ကြောင်လာပြီးအချုပ်ကြီးကြပါနဲ့ဟိုမပြောသေးတော့ဘူးနော်ဟိုမြေတရက်ခံနေတော့ကျွန်တော်တို့ကလည်းသူတို့နားလည်တယ်ဆိုတော့မြေတရက်ခံနေတဲ့အချိန်ကျွန်တော်မတွားတော့အဲ့လိုပြတ်သွားတာကြီးရအများကြီးရှိပါတယ်ဒီကတော့ဒီကျွန်တော်တို့လက်ခံတာဒီရင်းနိုင်ငံရေးမျိုးဆက်တွေဖြစ်တယ်တောင်းတမျိုးဆက်ဟောင်းတွေဖြစ်တယ်ပုံကိုရရတာလည်းကျွန်တော်တို့ဟိုလက်ခံပြီးတော့ဒီဖီအားကိုစဉ်းစားခံပြီးတော့လက်ခံနိုင်တာဖြစ်ပါအဲ့တော့အဲ့ဒီနေရာတွေမှာလည်းကျွန်တော်ဖြိုပြီးခွင့်ရနောက်ဆုံးတော့ကျွန်တော်တို့ကကိုယ်တဘောနဲ့ကိုလူစုစုရှိရဲ့လမ်းစုံတွေမှာကျွန်တော်ကားရဲလုံးဆင်ပြီးရင်လမ်းလည်းမပိတ်ဘူးဆိုရင်ကျွန်တော်အဲ့လမ်းလေးမှာကားရဲအဲ့နေရာမှာဖြိုပြီးတယ်အဲ့လိုမျိုးဖြိုပြီးခွင့်ရပါတယ
်ဦးဝေတန်တန်ကြပ်ဖွဲ့ရဲ့ဒီနှစ်ထဲမှာအဓိကတိုင်တဲ့အခါမှာဝေဖန်တဲ့ချက်တွေပေါ့နော်အဓိကဘာအကြောင်းအရာတွေကိုဒီတန်ကြပ်ထူတာကြီးရှိတယ်ဟု
တ်ကျွန်တော်အဓိကဝေဖန်တဲ့အချက်တွေကတော့ပညာရေးမျိုးစနစ်ဝေဖန်တယ်နောက်ပြီးတော့နိုင်ငံရေးစနစ်မကောင်းသေးတဲ့စိတ်စာပြောတယ်ပြည်သူလူထုရဲ့စောင့်နေရေးခက်ခဲနေတော့မယ်ဆိုတဲ့ဟာတွေပြောတယ်နောက်ငင်းငင်းလက်မခဏခဏဆုံးစိုက်ပွဲရစိုက်နေတော့မယ်ဆိုတာတွေနောက်အပြည့်ရဲ့လေးလားလို့ပြောပြီးဒီလေးလားထဲမှာပဲဆက်ပြစ်နေတဲ့စိတ်စာမျိုးတွေလည်းကျွန်တော်ကျန်တဲ့တိုင်းတဲ့မှာပါတယ်နောက်ထပ်စစ်တပ်တို့ခုံလို့ဒီဥပိုင်တို့ခုချိန်ပြည်သူတွေကလယ်မားတွေကလယ်တွေတင်းကြံမပေးတာတော့ပြည်သူတွေကိုဒုက္ခပေးနေတာတော့လူလူနဲ့ခုချိန်ဆိတ်လိုက်တွေ့ပြီးသူတို့ဘက်ကပဲဝင်ရေးတွေညှာယူနေတာတို့တွေတော့ခြေဥပြင်စီရေးမှာဝင်ပြီးကလန့်တိုက်နေတာတို့တွေကျွန်တော်တို့အဲ့ဒါတွေကိုစာချက်သိုးပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုမင်းသွေးသိကိုပိုင်ရဲ့သူကိုဖြိုးထနာလေးလိုက်ပါမှာခဏနေပေးပါအောင်ခင်ဗျာကျွန်တော်သရရှင်တွေအလှည့်ပေးခြင်းပါတယ်သရရှင်တွေပေးစာတော်များများရပါတယ်အကုန်ကျွန်တော်ဖတ်နိုင်မှာမဟုတ်ပါဘူးတချို့ကတော့ထောက်ခံပြီးတော့ရေးပါတယ်တချို့ကကန့်ကွက်ပြီးတော့ရေးပါတယ်အခုတော့ရှင်ဒီလေးလိုင်းပေါ်မှာရှိတဲ့လူကိုအရင်ခေါ်ပါမယ်ကိုတက်ခိုင်လေးလိုင်းပေါ်မှာရှိပါတယ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျေးဇူးပါဒီတန်ကျပ်ဆိုတာလေတစ်ချိန်တော့ဒီနိုင်ငံရေးနဲ့ပတ်သက်ပြီးထောက်ဖို့ပြောစရာ platform ရှိဘူးမရှိတဲ့ဒီတန်ကျပ်နဲ့ထောက်ဖို့မှာလူတို့ရဲ့ထောက်ခံမှုလက်ခုပ်တန်ရင်းအများကြီးရခဲ့တယ်ခုချိန်မှာဒီနိုင်ငံရေးနဲ့ပတ်သက်ပြီးထောက်ဖို့ platform တွေအများကြီးရှိတယ်ဒီချိန်မှာဒီတန်ကျပ်လောက်လာတဲ့အတွက်ဟုတ်ပြီတော့တိတ်မကြိုက်ဘူးတိုက်ဖို့မပေါ်ဘူးရှင်နေပါဘယ်လိုဆိုလဲကျောင်းကုန်းပါဒီတန်ကျပ်ဖွဲ့ကိုမောင်းထုတ်ကြတာမျိုးတော့တွေ့ကြရတာဟုတ်သူတစ်ချိန်တော့ဆိုလို့ရှိရင်ကျောင်းသားဖွဲ့ဝင်လာလို့ရှင်ပြည်သူလူထုကကြိုးစားတာပဲရှိတယ်ဘယ်မျိုးဝင်ဝင်ခုချိန်မှာဒါမျိုးတွေဖြစ်လာတယ်နောက်တစ်ခုကပေးချင်တာဒီတန်ကျပ်ကဘကွာအခုတယောက်ပြောတာလိုပဲဒီမန္တပ်ကိုဝင်တဲ့ချိန်မှာအစိုးရဖွဲ့စည်းကတော့မတားဘူးဒါမျိုးလို့ဒီမန္တပ်ရဲ့တာဝန်ရှိပုဂ္ဂိုလ်ရဲ့သူတို့မန္တပ်မှာရှိတဲ့စီမီစီကနေချပြရတယ်အဲ့ဒီဟာဒီဟိုသူတို့ကတော့သူတို့ကိုတာဝန်ကိုယူဖို့လည်းဒါမျိုးချပြရတယ်ဒါမျိုးလို့ရန်ကုန်မှာကျတော့မန္တပ်တရားတက်ခွင့်မပေးဘူးဆိုတာအစိုးရကတားလာလားဒီမန္တပ်ကိုတာဝန်ယူတဲ့တာဝန်ခံပုဂ္ဂိုလ်တွေကတားလာလားအဲ့အဲ့လိုမျိုးကြည့်မှာဒီမန္တပ်ကိုတာဝန်ယူတဲ့လူတွေကတားလာဆိုရင်တော့ဒါအစိုးရနဲ့မဆိုင်ဘူးဟိုသူတို့မန္တပ်မှာဒီစိမက်ကမ်းမဲ့ဖွဲ့စည်းမတက်စီကျင်တဲ့သဘောပဲဖြစ်နေမယ်လို့ကျွန်တော်ထင်တယ်အဲ့ဒီဟာလည်းပဲဒီအစိုးရရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုဖို့နဲ့ဘာမှမဆိုင်ဘူးလို့ထင်တယ်ဒီသူမန္တပ်မှာတက်နေချင်းနဲ့ဒီစိမက်ကမ်းမဲ့ဖွဲ့စည်းမတက်စီကျင်တဲ့သဘောပဲကျွန်တော်အဲ့လိုမျိုးဖြစ်တယ်ထင်တယ်ဟုတ်ကဲ့ဟုတ်ကဲ့ကိုတက်ခန့်ကျေးဇူးပါကျွန်တော်ပြီးရင်ဒီပင်နယ်ဆွေးနွေးသူတွေလှည့်ပေးပါမယ်နောက်တစ်ယောက်တော့ရှစ်တူဖားလေးဖက်ကိုချင်ပါလေကိုနေဦးလင်းတူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
တင်တာကတော့လွတ်လပ်စွာပြောဆိုခွင့်ဆိုတာကတော့အမှန်ပဲဗျရှိတယ်ပြောတင်တယ်ပေါ့နော်ဒါပေမဲ့ဒီပုဂ္ဂိုလ်စီမှာတော့တာဝန်ခံဖို့လိုပဲလေနော်သူများကိုလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အဖွဲ့အစည်းကိုပဲဖြစ်ဖြစ်နိုင်ငံတော်ပဲဖြစ်ဖြစ်နော်ဘယ်သူကမှဥမာတစ်ခုတူတယောက်ကမကျေနပ်ဘူးဆိုလို့ရှိရင် complaint ပေါ့နော်ဟိုတိုင်ကြားနိုင်ခွင့်ရှိတယ်အရေးယူပိုင်ခွင့်ရှိတယ်ဥပဒေနဲ့ရင်ဆိုင်နိုင်ခွင့်ရှိတယ်ဆိုတာတော့ဒီမိုကရေစီမှာတော့အဲ့လိုတော့မျှမျှတတရှိဖို့တော့လိုတယ်ပေါ့နော်ဘာရည်ရွယ်ချက်နဲ့ပြောတာပါဘယ်လိုလုပ်တယ်ဆိုတာတော့ဒါတပိုင်းပေါ့ဗျာကိုယ်စိတ်ထဲမှာကောင်းတယ်လို့ထင်တယ်ဆိုပေမဲ့တချို့ကိစ္စမှာကျတော့ပြောလို့မဖြစ်သေးတာလေဥပဒေရှိနေကောင်းရှိနေလိမ့်မယ်လို့ထင်ပါတယ်ဒါကြောင့်လွတ်လပ်ခွင့်ဆိုတိုင်းဒီမိုကရေစီမှာတော့တာဝန်ယူမှုလိုပါတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ်ဗျ။
ဟုတ်ကဲ့ခင်ဗျာကိုနေဦးလင်းကျေးဇူးပါ။ကျွန်တော်ပေးစာတွေကတချို့တော့ဖတ်လိုက်ချင်ပါတယ်။ဦးအောင်လှသူပေးထားတာကတော့တန်ချက်ကိုကြောက်တာကအာနာရှင်ပါတဲ့။ပြည်သူအစိုးရကပါ ပြည်သူစုအကပါစဉ်းစားတင်အားလောက်အောင်ကြောက်နေရင်တော့အာဏာရှင်နဲ့မချတော့ပါဘူးတဲ့နောက်တစ်ယောက်ကကုကျော်ထွေးသူကြီးကတော့တန်ကြားကြောက်ရင်တော့ပြောင်းလဲချိန်တန်ပြီပေါ့တဲ့အစိုးရခွင့်ပြုထားတဲ့တန်ကြားဖွဲ့ဟာလက်ရှိမြန်မာပြည်မှာဖြစ်ပေါ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးတွေကိုထင်ရှားပါရဲ့လားဗျာတဲ့ဒါကတော့ဒီထောက်ခံတဲ့ဒီတန်ကြားစဉ်းစားတင်မတဲ့ဒီတန်ကြားထုတ်ရလူတွေကိုထောက်ခံတဲ့ဘက်ကရေးတာပါကောက်ွက်တဲ့ဘက်ကနေပြီးရေးတဲ့လူတွေလည်းရှိပါတယ်ကိုခင်းအောင်ပြည်သူအစိုးရကတန်ကြမကြောက်ပါဘူးတဲ့ထောက်ပြတာကိုကြိုးဆိုပါတယ်ဒါပေမဲ့လည်းစစ်မကောင်းကြောင်းတွေနဲ့ဆန္ဒပြသူလောက်လာလို့ရှိရင်ရှင်းရခက်လုံလို့ဒီတားတာဖြစ်ပါလိမ့်မယ်တဲ့နောက်တစ်ခုဒေါက်တူကတော့ Jeffrey Tin Oh နဲ့မမိသေးတဲ့နောက်ွယ်ကလက်မဲကြီးတွေဖန်တီးခဲ့တဲ့ထိလွယ်ရှလွယ်လူမျိုးရေးဘာသာရေးမိစတွေပါလာမှာဆိုလို့စစ်တပ်နဲ့ညှိစရာတွေပါလာနိုင်မှာဆိုလို့ကြိုးပြီးတော့တားမြစ်ချင်တဲ့သဘောပါတဲ့ဒါကတော့သရရှင်တွေအမြင်ပါကျွန်တော်အရင်ဆုံးကိုပိုင်ရဲသူကိုခုနကဆွေးနွေးသွားတဲ့လူတွေရဲ့သဘောထားနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်မေးကြပါတယ်အရင်ဆုံးခုနကကိုတက်ခိုင်လည်းပြောသွားပါတယ်အဓိကတော့ခုနဒီအခုလိုအခြေအနေမှာဟိုတန်ကြပ်ကိုလွတ်လပ်ခွင့်ကိုသူတို့ခုတပ်ကန့်တဲ့ကိစ္စကိုနားလည်ပြီးဖို့ဆိုတဲ့အမြင်ပေါ့ကိုပိုင်ရဲ့သူရဲ့အမြင်သိချင်ပါတယ
်ကျွန်တော်တို့ဒီတန်ကြပ်ပြန်လို့တက်ကိုစေဝေးမတတ်တယ်မှာကျွန်တော်တွားပြီးတော့စဉ်းစားတွန်းရပါတယ်စဉ်းစားတဲ့အခါစဉ်းစားတွန်းတဲ့အခါကျွန်တော်တို့ပြောတဲ့ဟာသူတို့မတတ်အနေနဲ့ကျွန်တော်တို့အပြင်လက်ခံခဲ့ပါလက်ခံခဲ့တဲ့အစံအလာတွေလည်းရှိမှာအများကြီးရှိပါတယ်ဒါပေမဲ့ဒီနှစ်မှာဂျုံလိုင်းဒီသာကြီးအစိုးရအဖွဲ့ရဲ့ကျွန်တော်တို့လက်ခံလို့မရပါဘူး။ဒီနေ့ကစက်ချင်းစက်လာလာတဲ့ဆုံးလေးပါနားဆက်လိုက်။ကျွန်တော်ချက်ချင်းတင်းတင်းပြီးတော့ပါဆိုတဲ့စကားမျိုးပြောပါလား။ပြောချင်တာကကျွန်တော်တို့ဒီမန်တက်တွေနဲ့နှစ်တန်းနေတာအစင်လာကောင်းများပါနဲ့ကျွန်တော်တို့ဖြော်ပြခဲ့တဲ့အစင်လာရှိပါတယ်။ဒါကျွန်တော်ပြောချင်တာပါ။
ဟုတ်ကဲ့ခုနကကိုတက်ခိုင်ပြောသွားတဲ့မိကုန်းထဲမှာအဖြစ်တစ်ခါတည်းပါသွားပြီထင်ပါတယ်။ခုနမေးထားတဲ့မိကုန်းထဲမှာတန်ကြပ်အဖွဲ့ကတားတာကတက်ဆိုင်ရာတန်ကြပ်တာဝန်ရှိသူတွေကလားအစိုးရအာဏာပိုင်တွေဘက်ကလားတဲ့ကိုပိုင်ရဲသူဖြစ်သွားတာကတော့ရှင်းပါတယ်ရောင်းတိုင်းအစိုးရဘက်ကညွှန်ကြားချက်နဲ့ပါတဲ့နောက်တစ်ဆက်သေးကျွန်တော်ကိုပိုင်ရဲသူကိုပဲမေးချင်တာចောင်းခုံးဖျက်နဲ့ပတ်သက်လို့ကိုတက်ခိုင်ပြောသွားတာရှိပါတယ်ចောင်းခုံးမှာလူလူကကန့်ကွက်တယ်အဲ့တော့ဒီအဖြစ်ပြက်ဒီအခြေအနေနဲ့ပတ်သက်လို့ပြောပြပါအောင်ကိုပိုင်ရဲသူ
ကျွန်တော်တို့ကိုကျွန်တော်မူဝင်မြောက်မှာဖြတ်ပြီးတော့ចောင်းခုံးမြို့ကိုသွားတယ်အဲ့ဒီမှာတော့မျက်နှာ9နိုင်လောက်ကတည်းကအဲ့ဒီတင်ရပါတယ်ចောင်းခုံးမြို့မှာလူ98ကျော်လောက်ကလူစုထားတယ်လူစုထားပြီးတော့ကျွန်တော်တန်ကြာတင်လာလို့ရှိရင်အော်မောင်ပြုံးတဲ့အဟံကြီးကြားနေရတယ်ပေါ့အဲ့တော့တော့အဲ့ဒီတင်းမျိုးကိုဒီရှဲရလည်းပြီးတယ်ဒါပေမဲ့နှစ်နိုင်လောက်ချာပြီးကျွန်တော်ចောင်းမျိုးကိုဝင်တဲ့အခါမှာအဲ့ဒီလူကြီးကကျွန်တော်တို့ចောင်းမျိုးအုံတော်ကမှာပိတ်ထားတယ်ပိတ်ထားပြီးတော့တို့ဒီရုံရင်းတန်းတဲ့စကားကြီးပြောတယ်ကိုယ်မူရကြီးပြတယ်အဲ့ဒီမှာဘယ်ရှဲတယောက်မှမရှိဘူးပြီးတော့ကျွန်တော်တန်းတဲ့ကပြန်ထည့်လာတယ်လမ်းမှာပြန်ထည့်လာတယ်လမ်းမှာအဲ့ကားတွေလည်းနောက်ရက်တယ်ကားတွေလည်းနောက်ရက်တယ်ဆိုင်ရဲလည်းနောက်ရက်တယ်အဲ့ဒီကားနာဘက်တွေကိုကျွန်တော်တို့ပြန်လဲတက်ပြေးတဲ့အခါမှာအဲ့ကာနန်ဘက်ကရန်ကုန်မြို့မှာနေတဲ့ဆရာတန်ရက်ွက်မှာနေတဲ့ရန်ငယ်မှာနေတဲ့ဥပဒေမှာနေတဲ့ကာနန်ဘက်ကဖြစ်နေတယ်။အဲ့တော့ပြောချင်တာကကျွန်တော်တို့မောင်းထုတ်တဲ့လူတွေဟာတောင်းုံမြို့နဲ့ဒီလူတွေမဟုတ်ဘူး။ကျွန်တော်သတိရတဲ့ကကျွန်တော်တို့လာဖြောခင်မောင်းကိုစောင့်နေကြတဲ့တောင်းုံပြည်သူတွေရှိတယ်ဆိုရပါပဲ။အဲ့တော့ကျွန်တော်တို့တန်ကြပ်တဲ့မလာတာနဲ့ဘာကြောင့်မလာလဲဆိုပြီးတော့သူတို့ထွက်လိုက်လာပြီးမေးတဲ့အခါမှာဒီလိုဖြစ်ရမျိုးကြောင့်မလာခဲ့ရတာပါ။ဒါအချင်းကြီးတစ်ခုပါ။
ဟုတ်ကဲ့အခုကိုပိုင်ရဲသူတို့ကိုတရားစွဲထားတာမရန်ကုန်မြို့နယ်တစ်ခုပဲရှိသေးရတော့အစိုးရဘက်ကတရားစွဲရတာဒီဘာတွေကိုလာပြီလားခင်ဗျာဒါစစ်တပ်ကတရားစွဲတာပေါ့နော်အစိုးရဘက်ကတော့ဗာများတုံ့ပြန်ချက်ရှိနေပြပြီလေ
အစိုးရတော့ဒီတနေ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှတုံ့ပြန်မှုတော့မရှိသေးပါဘူးကျွန်တော်တို့စစ်တပ်ကတရားစွဲရပါ
ဟုတ်ကဲ့ခင်ဗျာကိုပိုင်ရဲသူခဏလေးလိလိုက်ပါမနေပြပါကိုမင်းသွေးတစ်ကိုကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ကိုမင်းသွေးကုလားကသရရှင်တွေတုံ့ပြန်ချက်အစိုးအကောင်သူတို့တုံ့ပြန်ချက်ချုပ်ဝေးပန်းတာထောက်ခံတဲ့လူတွေရှိပါတယ်ကန့်ကွက်တဲ့လူတွေလည်းရှိပါတယ်အဓိကတော့ဒီခုနပြောလို့ပေါ့နော်ဒီထိလက်ရှာလဲတဲ့ကိစ္စတွေအခုချိန်မျိုးမှာမဖြစ်စေချင်လို့တားမြစ်ပါတယ်ဆိုတဲ့သဘောမျိုးဘက်ကနေပြီးထောက်ခံပြောဆိုတဲ့သရရှင်တွေရှိပါတယ်ကိုမင်းသွေးသေးရဲ့အမြင်တို့ရဲ့တို့ပေါ်တုံ့ပြန်ချက်ဘယ်လိုများရှိပါလဲ
ဟုတ်တကယ်တော့ကျွန်တော်ကတန်ချက်ချင်းစာဆိုနေမှာအချင်းကအမှုတွေဆိုတာတကယ်မရှိပါဘူးကျွန်တော်ကလူတူးတယောက်တစ်ဖွဲ့ကိုပုံကိုရေးပတ်စနယ်တက်ကင်တန်ချက်ထဲမှာပါတယ်ဆိုလို့ရှိရင်ကျွန်တော်တို့တက်ဆိုင်ဥပဒေကြာခံမိတာဖြစ်တယ်အဲဒီဥပဒေကချိန်ကြီးရင်းယူလို့ရကျွန်တော်တို့ဒီတန်ချက်ဖွဲ့တွေရဲ့ဖြစ်ပြီးစာမျက်နှာတွေမှာလည်းကျွန်တော်တို့ပြဿနာတိုင်းတွေနဲ့တင်ပါတယ်ကျွန်တော်တို့တန်ချက်ရိုင်းအန်းယူကန်းတာမပါဘူးနောက်ပြီးတော့ဒီလိုမျိုးတစ်မျိုးနဲ့တစ်မျိုးဘာသာတစ်ခုနဲ့တစ်ခုကြာပြိပခဖြစ်အောင်လို့လှုပ်သွေးလို့လို့ဆိုတဲ့စကလုံးအခုမှမပါဘူးနောက်ဆုံးလူပုဂ္ဂိုလ်တူတယောက်ကိုဥတီဂုံလေးကကြာတင်နေမှာမပန်းအချက်လက်ဒီနဲ့တန်ချက်လောက်ထားတာမပါဘူးပေါ့အဲ့ဒီချက်တွေမပါတဲ့အတွက်တကယ်ပြီးပါခဲ့ရင်ကျွန်တော်တို့စေဘောကတိုင်နေတော့စေဘောကချင်းကြီးဆွဲချကြီးဖမ်းလို့ရတယ်ဆိုတော့ကျွန်တော်တို့အာမခံတာရှိတယ်ဒီမိုကရေစီဆိုတဲ့နေရာမှာဘလို့လားအဲ့တဲ့ဒီဥပဒေကိုဥပဒေဆင့်ပြီးတော့ဟိုဖြစ်လာတဲ့ဥစ္စာတွေကဒါလက်ခံနိုင်ရမရှိဘူးဟိုအခြေခံဥပဒေဆိုချင်းချင်းလေးလေးတကယ်လည်းနောက်ပြီးတော့လူတို့အောက်ချုပ်တဲ့ဥပဒေဆိုလည်းချင်းချင်းလေးနဲ့ရှိနေပုံမှန်တွေညာပြီးပေါ်တာဖြစ်နေဆိုတော့တကယ်လည်းတရားဥပဒေဆိုမျိုးကမျိုးထုတ်ချင်ဖြစ်လာလိမ့်ဆိုတော့ကျွန်တော်တို့တန်ကြပ်စင်တာမတင်တာလीဒီမိုကရေစီရဲ့တာဝန်ယူမှုတာဝန်ခံမှုရကျွန်တော်တို့မှာတာဝန်ယူမှုတာဝန်ခံမှုရှိတယ်ကျွန်တော်တို့တန်ကြပ်မှာအပိုင်းဆက်ဆံရေးတွေနဲ့တိုက်တဲ့လူတွေတရားစွဲရေးကြည့်လို့ရတယ်
်။ဒါပေမဲ့စံချက်စင်တာနဲ့ကြီးပါဆိုတော့ကျွန်တော်လက်မခံဘူး။အခုပုံစံကစံချက်ကိုစင်တာမတင်လို့လိုက်ပိတ်တယ်။တကယ်တမ်းကျတော့ဒီစံချက်စာတမ်းကိုပိတ်တင်တာလားစင်တာမတင်လို့ပိတ်တင်တာလားဆိုတော့ကျွန်တော်မေးခွန်းထုတ်ချင်ရှိတယ်။ဟုတ်ကဲ့
။ဟုတ်ကဲ့ခင်ဗျာကျွန်တော်အခုဒီညမှာတခါလေးမေးချင်တာကဒီစင်စာမတင်လို့တန်ကျက်အဖွဲရှင်ပြိုင်ခွင့်မရတာကျွန်တော်တို့တိတလောက်ရန်ကုန်တိုင်းမှာ၄ဖွဲ့ပဲရှိလို့သိရပါတယ်ပြောရရင်အဲ့၄ဖွဲ့လုံးကကျောင်းသားလူငယ်အခြေခံတဲ့အဖွဲ့စည်းတွေပဲခုနဒီမိုကရေစီလှုပ်ရှားမှုမှာတဲကြောပါခဲ့တဲ့အဖွဲ့စည်းတွေပဲဖြစ်နေတယ်အဲ့တော့ပြောမယ်ဆိုရင်ရောင်တိုင်းဆွေရကြီးကလည်းလက်ရှိဝန်ကြီးချုပ်ကလည်းကျောင်းသားဟောင်းမှာပဲအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ကျောင်းသားဟောင်းဆိုတာ88ကျောင်းသားဟောင်းပေါ့နော်အဲ့တော့ဒီကိစ္စနဲ့ပတ်သက်လို့ဒီစစ်သားမတင်မနဲ့ပြိုင်ဖို့အတွက်အစိုးရအာဏာပိုင်တွေနဲ့ကိုမင်းသစ်သစ်တို့ညှိနှိုင်းဖို့ကြိုးစားခဲ့တာရောရှိပါလားခင်ဗျာ
ကျွန်တော်အနေနဲ့ပရမတော့အချိန်ကြီးညှိနှိုင်းပါတယ်ကျွန်တော်တန်ရက်စာသားကြီးဒီတန်ရက်ရေးပေးတဲ့ဒီအချိန်ကြီးရတာရှိတယ်ကျွန်တော်ကိုယ်တိုင်လည်းလုံမလို့မရနိုင်တာရှိတယ်အဲ့ဒီအတွက်ကိုတကြံသားနီးပြီးတော့တကြံပြီးတဲ့အချိန်ကျတော့တကြံသားနီးတဲ့အချိန်တရက်လို့ဆက်မှကျွန်တော်ပေးလို့ရမလားဒါမှမဟုတ်ရှင်းပေါ်တက်ခဏကျွန်တော်ချိုးပေးထားမယ်တရက်လောက်အဲ့လိုမျိုးကျွန်တော်ကြည့်ခဲ့တာဒီဒါပေမဲ့ရန်ကုန်တိုင်းဒေသကြီးချိုးရအောင်ဟောဆင်တက်ချက်ထုတ်ပြတာဖြစ်နေတာဖြစ်တယ်တရက်နေ့နောက်ဆုံးတန်ရက်စင်တာတရားမယ်ဆိုတော့မန်နေတာထုတ်တာတကယ်စင်တာမတင်ဘူးလို့မှမန်နေပေါ်ဆက်ပြီးချိုးပြေးခွင့်တော့မပေးနိုင်ဘူးဆိုတော့ဆိုတော့ဒါဆက်ကံဒီအချိန်လေးကြီးချော်ပြီးခွင့်မပေးဘူးဆိုရင်မန်တပ်ပေါ်မှာမဟုတ်ဘူးကျွန်တော်တို့ကလူလူပိတ်တဲ့နေရာကြီးလမ်းပြေမှာခါတိုင်းလဲချော်ပြီးနေကြနေဝိုင်းချော်ပြီးတာရှိတယ်ဆိုတော့ကျွန်တော်တို့ဒီဟာနေဝိုင်းချော်ပြီးမယ်ဆိုပြီးလုပ်တဲ့အခါမှာလဲနေဝိုင်းကိုလာပိတ်တယ်ဆိုတော့အဓိကစံချက်စင်လာမတင်ဘူးမန်တပ်ပေါ်မှာတက်ခိုင်းလို့မရှိဘူးနေဝိုင်းချော်ပြီးတာကိုတော့လာပိတ်ကြအကြောင်းရှိလို့ပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးယ
ူတာတော့စံချက်စာသားနေကြောင်းလည်းဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်ပါတယ်ကိုပိုင်ရဲသူတို့ပဲကိုပိုင်ရဲသူတို့ဒီတန်ကြပ်ဖွဲ့ကတော့အစိုးရဘက်ကဒီတန်ကြပ်ပြိုင်ခွင့်ရဖို့ညှိနှိုင်းဖို့ကြိုးစားခဲ့တာမျိုးရောရှိပါလားခင်ဗျာ
ကျွန်တော်တို့ကျွန်တော်ကတော့ကျွန်တော်ဒီကိုကျွန်တော်ကင်ထားတယ်ကျွန်တော်ကပြန်ဝင်ကင်ထားတယ်ကင်ထားတယ်မို့တော့ကင်ပြောရမို့ကင်ထားမို့တော့တောင်းပြောရမို့လည်းဖြစ်တယ်ပြီးဒီမိုကရေစီအခွင့်အရေးတစ်ခုဖြစ်တယ်လည်းကတော့ပြောဖို့ကာကွယ်တဲ့ကျွန်တော်ရရမို့လည်းအဲ့တော့ကျွန်တော်မှအဲ့ဒီစင်တာလို့အတန်ကြားရတယ်ကျွန်တော်ဘလို့မှကိုဆက်သတိမခံအောင်နားကျင်းတယ
်ဟုတ်က
ဲ့ကြံတန်ကြားနေတာတော့လုံးဝမအပ်တဲ့အရာမို့လို့ဟု
တ်ကဲ့ခင်ဗျာကိုပိုင်ရသူ
ဘုရားကကျွန်တော်လာရောက်နေနိုင်တာမရှိဘူးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော် diet လေးလိုက်စီစဉ်ချိန်ဆသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ကိုပိုင်ရဲသူကိုမင်းသွေးသစ်ကိုဖြိုးတနာနဲ့တော်ရရှင်နေအားလုံးကိုကျေးဇူးများတင်ပါတယ်ခင်ဗျာ diet လေးလိုက်စီစဉ်တင်ပါပဲရနာခွင့်ပေးပ
ါကိုသားညို့အစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ diet လေးလိုက်စီစဉ်ကအစီစဉ်ဖြစ်ပါတယ်ရှင်ခုတော့အင်္ဂါနေ့ညထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင်
ဤနေ့နိုင်ငံပါရီမြို့တော်ကအထင်ကြီးရနိုထရဒမ်ရှေးအောင်ဖျားကျောင်းကြီးမှာတနင်္လာနေ့ကမိလောင်နာကိုမိသက်သမား400 9နာရီကျော်ကြာကြိုးစားနှိမ့်သက်ခဲ့ရပါတယ်။မိကျောင်းဖျားကျောင်းမှာအကြီးကြီးပျက်စီးသွားပေမဲ့အဓိကအဆောက်အုံမိုင်းကိုကာကွယ်နိုင်လိုက်တယ်လို့ပါရီမိသက်တပ်ဖွဲ့ကဒီကနေ့ပြောပါတယ်။မြန်မာနိုင်ငံမှာမဟာသဂျန်ပွဲတော်ကာလပြီးဆုံးသွားပြီဖြစ်ပြီးအကြိုနေ့ကနေအကြံနေသည့်ရန်ကုန်ပြည်သူစေယုံကြီးကိုရောက်လာတဲ့စုစုပေါင်းလူနာအရေအတွက် 955 ဦးရှိပြီးတေဆုံးရောက်ရှိသူ9ဦးရှိတယ်လို့ရန်ကုန်ပြည်သူစေယုံကြီးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်ဒီကနေ့အတက်နေစီးရင်ကိုတော့မတွေ့ရသေးပါဘူးမန္တလေးတိုင်းမှာတော့ဒကြံအကြိုနေ့ကနေအကြံနေအထိ3ရက်တာကာလအတွင်းလူ23ဦးတေဆုံးပြီး300ကျော်ဒဏ်ရာရတယ်လို့မန္တလေးတိုင်းဒေသကြီးကျက်တပ်ဖွဲ့ကကိုးကားပြီးပြည်ထောင်စုတချို့မှာဖော်ပြပါတယ်အိန္ဒိယနိုင်ငံမှာရွေးကောက်ပွဲမဲဆွယ်စည်းဝေးတွေပြိုင်ဆိုင်လုပ်နေကြချိန်မှာပဲလက်ရှိအာဏာရပါတီနဲ့အဓိကအတိုက်ခံပါတီတို့ကခေါင်းဆောင်တို့ချို့ကိုမဲဆွယ်စည်းဝေးတွေမလုပ်ရဘူးလို့ယာယီပိတ်ပင်တမ်းမြစ်လိုက်ပါတယ်။အာဏာရဗရာဒီယာဂျန်နတာပါတီကထိတ်တန့်ခေါင်းဆောင်2ယောက်နဲ့အတိုက်ခံဗဟုဇန်စမတ်ပါတီကခေါင်းဆောင်1ယောက်အဲ့ဒီပါတီနဲ့မာမိတ်ဖွဲ့ထားတဲ့ပါတီတို့ကခေါင်းဆောင်1ယောက်တို့ကိုယာယီပိတ်ပင်လိုက်တာပါ။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဒုတိယသမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေကိုအေဘီလာ18ရဲ့ဗိုလ်ဒူးနေမှာကျင်းပတော့မှာဖြစ်ပါတယ်။သမရယူကောက်ပွဲအတွက်လက်ရှိသမရဂျိုကိုဂျိုကိုဝီဝီဒိုတို့နဲ့သူပြိုင်ပဲပိုပိုဝစုပြန်းတို့တို့ရှင်ပြန်ကြမှာဖြစ်ပြီးယူကောက်ပွဲမတိုင်ခင်တို့နှူးကြလူလူစစ်တမ်းမှာတော့ဝီဒိုတို့ကအသာရနေပါတယ်ခင်ဗျာ
အင်္ဂါနေ့ညမဟာသဂျန်အတက်နဲ့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင် VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးအတွက်ဘေးကင်းကြမှာပျော်ရွှင်စွာဖြတ်သန်းနိုင်မဲ့နှစ်သစ်ကူဖြစ်ပါစေလို့ VOE မိသားစုကဆန္ဒပြုပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.